Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ August လ12ရက်ပုံထုတ်တဲ့အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆွေးမြတ်ပါပါရှင်။ COVID-19 ကရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ November လကျင်းပမဲ့ American သမ္မတရွှေကောက်ပွဲမှာ Democratic Party ကသမ္မတလောင်းဖြစ်လာမဲ့ Joe Biden နဲ့ဒုသမ္မတလောင်းအဖြစ်သူရွေးချယ်လိုက်တဲ့အထက်လွှတ်တော်အမတ် Kamala Harris တို့ဟာဒီကနေ့ပထမဆုံးအကြိမ်အတူမဲဆွယ်စည်းရုံးရေးဆင်ကြဖို့ရှိပါတယ်။ Delaware ပြည်နယ် Wilmington မြို့မှာ Biden နဲ့ Harris တို့မိန့်ခွန်းပြောကြမှာဖြစ်ပြီးနိုင်ငံထဲမှာစိတ်ဓာတ်တွေပြန်လည်မြင့်တင်ရေးနဲ့နိုင်ငံရှေ့ဆက်သွားရေးအတွက်အလုံသမားမိသားစုတွေနဲ့အတူလက်တွဲဆောင်ရွက်သွားရေးကိုမိန့်ခွန်းပြောကြမှာဖြစ်တယ်လို့ Biden Harris အောင်နိုင်ရေးတာဝန်ရှိသူတွေကပြောပါတယ်။Kamala Harris ကိုဒုသမ္မတလောင်းအဖြစ်သူနဲ့အတူရွေးကောက်ပွဲဝင်ဖို့ဒုသမ္မတဟောင်း Joe Biden ကအင်္ဂါနေ့တုန်းကရွေးချယ်ခဲ့တာပါ။ဖခင်ကဂျမေးကလူမျိုးဖြစ်ပြီးတော့မိခင်ကအိန္ဒိယလူမျိုးဖြစ်တဲ့ Kamala Harris ဟာနိုင်ငံရေးပါတီကြီးတစ်ခုကနေသမ္မတရွေးကောက်ပွဲဝင်ဖို့ရွေးချယ်ခံရတဲ့ပထမဆုံးလူမဲအမျိုးသမီးဖြစ်ပါတယ်။2020သမ္မတရွေးကောက်ပွဲဝင်ဖို့ကိုယ်တိုင်ရှင်ပြိုင်ခဲ့သူ Kamala Harris ဟာ Democratic Party တွေကကိုယ်စားလှယ်လောင်းတွေထဲမှာအစောပိုင်းတုန်းကရှေ့ပြေးနေခဲ့ပေမဲ့နောက်ပိုင်းရွေးကောက်ပွဲကနေနှုတ်ထွက်ခဲ့သူဖြစ်ပါတယ်။သူ့ကိုဒုသမ္မတလောင်းအဖြစ် Joe Biden ရွေးချယ်တာကိုအံ့ဩတယ်လို့သမ္မတ Donald Trump ကအင်္ဂါနေ့ကတုံ့ပြန်ခဲ့ပြီး Kamala Harris ကိုတိုက်ခိုက်ပြောကြားခဲ့ပါတယ်။COVID-19 ရောဂါကာကွယ်ဆေးထုတ်ဖို့စမ်းသပ်နေတဲ့ American ဇီဝနည်းပညာကုမ္ပဏီ Moderna ကဆေးသန်းတရာထုတ်ပေးဖို့ American ပြည်ထောင်စုအစိုးရနဲ့သဘောတူစာချုပ်ခဲ့တယ်လို့သမ္မတ Donald Trump ကပြောကြားပါရယ် American ကူးစက်ရောဂါသုတေသနဌာနနဲ့ Moderna ကုမ္ပဏီတို့ပေါင်းပြီးဖော်ဆက်ထားတဲ့ COVID ရောဂါကာကွယ်ဆေး၃မျိုးကိုလူတွေနဲ့စမ်းသပ်နေတာနောက်ဆုံးအဆင့်မှာရောက်နေပါပြီ။ကာကွယ်ဆေးကိုအတည်ပြုတာနဲ့ဆေးသန်းတရာအမြန်ဆုံးထုတ်လုပ်ပေးဖို့နဲ့နောက်ထပ်တန်း900မကြာခင်ဆက်ပြီးထုတ်လုပ်ပေးဖို့အမေရိကန်အစိုးရနဲ့မော်ဒါနာကုမ္ပဏီတို့သဘောတူခဲ့တယ်လို့သမ္မတထရမ့်ကအင်္ဂါနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောကြားပါရယ်။ကမ္ဘာတဝန်း COVID-19 ကပ်ရောဂါကူးစက်သူတန်း20ကျော်ရှိနေချိန်မှာအစိုးရတွေနဲ့ဇီဝနည်းပညာကုမ္ပဏီတွေဟာ COVID ရောဂါကာကွယ်ဆေးထုတ်လုပ်နိုင်ဖို့အတွက်အပူတပြေစူးစမ်းနေကြတာပါ။ကမ္ဘာတဝန်းစမ်းသပ်နေတဲ့COVID ရောဂါကာကွယ်ဆေးအမျိုး100ကျော်ရှိပါတယ်။ရုရှားနိုင်ငံကတော့ပထမဆုံး COVID ကာကွယ်ဆေးကိုအတည်ပြုလိုက်ပြီလို့ရုရှားသမ္မတကအင်္ဂါနေ့ကကြေညာပါတယ်။ဒါပေမဲ့အသေးအချာစမ်းသပ်ခဲ့ပုံမရတဲ့ဆေးအတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့နဲ့ရုရှားနိုင်ငံတွေကအပါအဝင်သိပ္ပံပညာရှင်တွေကမေးခွန်းထုတ်နေကြပါတယ်။ American, Britain, Canada နိုင်ငံတွေမှာ COVID ကာကွယ်ဆေးစမ်းသပ်နေကြတဲ့ဓာတ်ခွဲကဏ္ဍကနေရုရှားကအချက်လက်တွေခိုးယူတယ်လို့စွပ်စွဲမှုတွေလည်းရှိနေပါတယ်။ဗြိတိန်နိုင်ငံမှာ COVID-19 ကပ်ရောဂါကြောင့်ကန့်သတ်ချက်တွေအတင်းကျပ်ဆုံးချမှတ်ခဲ့တဲ့ဧပြီလကနေဇွန်လအတွင်းစီးပွားရေးဟာ 20.4 ရာခိုင်နှုန်းဆန့်ကျင်တင်းအောင်ကျသွားခဲ့ပါတယ်။ဒီကနေ့အစိုးရထုတ်ပြန်တဲ့ကိန်းဂဏန်းတွေအရကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံး17မှနေရာမှာရှိတဲ့ဗြိတိန်နိုင်ငံဟာဒုတိယ3လပတ်မှာလည်းစီးပွားရေးဇက်တိုက်ကျခဲ့တဲ့အတွက်စီးပွားရေးကျဆင်းမှုတွေကိုဝင်ရောက်သွားပြီဖြစ်ပါတယ်။ဗြိတိန်ပြည်သူတွေအနေနဲ့ခက်ခဲတဲ့အခြေအနေကိုဖြတ်သန်းချရလိမ့်မယ်လို့ဗန်နာရေးဝန်ကြီးRishi Sunak ကအခုလိုပြောကြပါတယ်
When we were talking about this a few months ago, I said that hard times were coming, and today's figures show that hard times are here.
ခက်ခဲတဲ့အချိန်တွေကိုရောက်လာမယ်လို့လွန်ခဲ့တဲ့လအနည်းငယ်တုန်းကပြောခဲ့တဲ့အတိုင်းဒီကနေ့ထွက်လာတဲ့ကိန်းဂဏန်းတွေအရအဲ့ဒီအချိန်တွေကိုရောက်နေပါပြီ။အလုတ်ပြုတ်သူတိမ့်နေချီရှိနေပြီးနောက်ထပ်အများကြီးလည်းအလုတ်ကင်တွေဆုံးရှုံးကြလိမ့်မယ်လို့ဗြိတိန်ဗန်နာရေးဝန်ကြီးကပြောကြားခဲ့တာပါ။ဗြိတိန်စီးရင်အင်တာနက်ရဲ့ထုတ်ပြန်ချက်အရအခုနှစ်ပထမ3လပတ်မှာစီးပွားရေး 2.2 ရာခိုင်နှုန်းကျဆင်းခဲ့ပါတယ်။COVID-19 ကပ်ရောဂါကြောင့်မတ်လ24ရက်နေ့မှာအသွားလာကန့်သတ်ချက်တွေတင်းတင်းကြပ်ကြပ်ချမှတ်ခဲ့ပြီးတဲ့နောက်မှာတော့ဒုတိယ3လပတ်မှာလည်းစီးပွားရေးဟာ20ရာခိုင်နှုန်းကျော်ဆန်းကျင်တင်ကျသွားခဲ့တာဖြစ်ပါတယ်။ဗြိတိန်နိုင်ငံဟာကပ်ရောဂါဒဏ်ကိုဥရောပမှာအဆိုးဆုံးခံရတဲ့နိုင်ငံတစ်ခုဖြစ်ပြီး COVID-19 ကြောင့်သေဆုံးသူ9000ကျော်ပါတယ်။ဥရောပတိုက်အလဲပိုင်းကိုသတင်းတစ်ပတ်ကြာခီးထွက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ဟာချက်သမ္မတနိုင်ငံဝန်ကြီးချုပ် Andrei Babis နဲ့ Prague မြို့တော်မှာဒီကနေ့တွေ့ဆုံပါတယ်။ Nuclear Swine and Sire ပူပေါင်းဆောင်ရွက်ရေးနဲ့ဥရောပအရှေ့ပိုင်းနဲ့အလဲပိုင်းနိုင်ငံတွေကြား Swine and စီးပွားရေး တည်ယူပို့ဆောင်ရေးမြင့်တင်မှုဆိုင်ရာ 3Cs Initiative လို့ခေါ်တဲ့စီးပွားရေးအစီအစဉ်တွေနဲ့ပတ်သက်လို့ဝန်ကြီးပွန်ပေယိုနဲ့ဝန်ကြီးချုပ်ဘာဘစ်တို့ဆွေးနွေးကြပါတယ်။အဲဒီနောက်မှာတော့ American နဲ့ Czech သမ္မတနိုင်ငံခြားဆက်ဆံရေး American နိုင်ငံခြားရေးမူဝါဒတို့နဲ့ပတ်သက်လို့ Czech အထက်လွှတ်တော်မှ American နိုင်ငံခြားရေးဝန်ကြီးပွန်ပေယိုမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်ကုလသမဂ္ဂလူဦးရေဆိုင်ရာရမုံငွေဖွဲ့ UNFPA ကဩဂုတ်လ12ရက်နေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာလူငယ်များနဲ့အထိမ်းအမှတ်ကြီးညာချက်တစ်စောင်ကိုထုတ်ပြန်ခဲ့ပြီး COVID-19 ကာလလူငယ်တွေရဲ့လူမှုအသိုင်းအဝိုင်းကြားလှုပ်ရှားဆောင်ရွက်မှုတွေကိုချီးကျူးစကားပြောကြားခဲ့ပါတယ်။လူငယ်တွေဟာ COVID-19 ကိုတုံ့ပြန်ရမှာရှေ့တန်းကပါဝင်နေသူတွေဖြစ်တယ်လို့ကျန်းမာရေးနဲ့လှုံ့ဆော်ရေးအခမ်းကဏ္ဍအမျိုးမျိုးကနေပါဝင်ဆောင်ရွက်နေပြီးရက်ရွာအကျိုးသေးဖို့နေသူတွေဖြစ်တယ်လို့UNFPA ရဲ့အမှုဆောင်ဒါရိုက်တာဒေါက်တာနတာလီယာခါနမ်ရဲ့ကြေညာချက်မှာပါရှိပါတယ်။ COVID-19 ထိန်းချုပ်ရေးအတွက်လူငယ်တွေကိုလိုအပ်တာတွေလေ့ကျင့်ပြင်ဆင်ပေးရမှာဖြစ်တယ်လို့လူငယ်တွေရဲ့ဦးဆောင်မှုကိုအတိအမှန်ပြုရမှာလည်းဖြစ်တယ်လို့ UNFPA အကြီးအကဲဒေါက်တာခါနမ်ပြောပါတယ်။လိင်မှုနဲ့မျိုးဆက်ပွားဆိုင်ရာကျန်းမာရေးအဖွဲ့ဖြစ်တဲ့ UNFPA ကလူငယ်လူရယ်တွေရဲ့ပြောစကားတွေကိုနားဆွနေပြီးတော့လူငယ်တွေအကျိုးရှိစေမယ့်ဆုံးဖြတ်ချက်တွေကိုချမှတ်နိုင်အောင်ကူညီပံ့ပိုးပေးနေတယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့အပတ်ကပဲ UNFPA ကလူငယ်နဲ့ COVID-19 ကပ်ရောဂါကမ္ဘာလုံးဆိုင်ရာစကားဝိုင်းတစ်ခုကိုဥဆောင်ကျင်းပပြီးခဲ့ကြောင်းနဲ့ကမ္ဘာတဝန်းကလူငယ်တွေ COVID-19 တိုက်ဖျက်ရေးမှာပါဝင်ဆောင်ရွက်နေမှုတွေကိုဗီဒီယိုမှတ်တမ်းတင်ရိုက်ကူးပြီးအတွေ့အကြုံတွေကိုမျှဝေစေခဲ့တယ်လို့လည်း UNFPA ကြီးကဲကပြောပါတယ်။ COVID-19 ကာလရဲ့ပညာရေးနဲ့အလုပ်ကိုင်ခွင့်ရနေပါတာအပြင်လိင်မှုနဲ့မျိုးဆက်ပွားဆိုင်ရာကျန်းမာရေးဝန်ဆောင်မှုလိုမရှိမဖြစ်ဝန်ဆောင်မှုတွေရရှိရေးခက်ခဲရှိလာတာကြောင့်လူငယ်တွေရဲ့အခွင့်အရေးတွေဆုံးရှုံးလာရတယ်လို့လည်းသူကပြောပါတယ်။ဒီအခက်အခဲတွေကိုလူငယ်တွေနဲ့လက်တွဲပြီးပူးပေါင်းကြိုလှားဖို့ UNFPA အကြီးကဲဒေါက်တာခါနမတိုက်တွန်းလိုက်ပါတယ်ရှင်စင်ကာပူနိုင်ငံမှာဒီကနေ့ COVID-19 ကူးစက်သူလူနာသေ42ယောက်အထိပြုခဲ့ပြီးဒါဟာလေးလခွဲအတွင်းတရက်တာကူးစက်မှုအနည်းဆုံးဖြစ်ပါတယ်။နိုင်ငံသားအလုပ်သမားတွေစုပြုံနေတဲ့အဆောင်တွေကနေကူးစက်မှုတွေဖြစ်ပွားခဲ့တဲ့နောက်မှာနိုင်ငံတွင်းအသွားအလာကန့်သတ်မှုတွေကိုဧပြီလလယ်ကလေးကချမှတ်ထားခဲ့တာပါ။ပြီးခဲ့တဲ့အပတ်တုန်းကတော့ရွှေပြောင်းအလုပ်သမား3000လောက်နေတဲ့အဲ့ဒီအဆောင်တွေမှာယောဂါကူးစက်နေတာကိုထိန်းချုပ်နိုင်ပြီးဖြစ်ကြောင်းနဲ့တချို့နေရာတွေကိုတော့တိကျခွဲစောင့်ကြည့်နေကြောင်းပြောပါတယ်။ဒီကနေ့အတီးပြူလူနာသစ်အများစုကသတ်မှတ်စောင့်ကြည့်ထားတဲ့အလုပ်သမားအဆောင်တွေကဖြစ်ပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးဆန်သက်အတီးပြူခဲ့တဲ့ရုရှားနိုင်ငံကသိပ္ပံပညာရှင်တွေနဲ့ဖိလစ်ပိုင်ကသိပ္ပံပညာရှင်တွေဒီကနေ့တွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်။ဖိလစ်ပိုင်အနေနဲ့ရုရှားရဲ့ကာကွယ်ဆေးအသုံးပြုဆန်သက်မှုတွေမှာပါဝင်နိုင်ဖို့နဲ့သုတေသနအချက်အလက်တွေရရှိဖို့ဆွေးနွေးကြမှာဖြစ်ပါတယ်။ရုရှားရဲ့ COVID-19 ကာကွယ်ဆေးအတီးပြူလိုက်တဲ့အပေါ်မှာဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတီကချီးကျူးဂုဏ်ပြုခဲ့ပြီးဒီကာကွယ်ဆေးနဲ့ပတ်သက်လို့လူအများစုဝင်နေတာတွေညှော့သွားအောင်သူကိုယ်တိုင်အများရှိကာကွယ်ဆေးအထောက်ခံမယ်လို့ကမ်းလှမ်းခဲ့ပါတယ်။အင်္ဂါနေ့တုန်းကရုရှားက Sputnik 5 COVID-19 ကာကွယ်ဆေးကိုအတီးပြူလိုက်တဲ့အတွက်ကမ္ဘာမှာပထမဆုံးကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစတင်အသုံးပြုတဲ့နိုင်ငံဖြစ်လာတာပါ။ကမ္ဘာမှာရုရှားနိုင်ငံကပထမဆုံးတင်လွှတ်ခဲ့တဲ့ဂျူဒုနာမည်ကိုအစွဲပြုပြီးဒီဆေးကို Sputnik 5 လို့အမည်ပေးထားတာဖြစ်ပါတယ်။အခုလိုရုရှားကစမ်းသပ်မှုအဆင့်ဆင့်ကိုကျော်ပြီးတော့ကာကွယ်ဆေးအတည်ပြုလိုက်တဲ့အပေါ်ကျွမ်းကျင်သူအတော်များများကစိုးရိမ်နေကြပါတယ်။စမ်းသပ်မှုတွေအချိန်ချုပ်ပြီးတော့ကာကွယ်ဆေးအတည်ပြုလိုက်တာကိုဆေးရဲ့အန္တရာယ်ကင်းရှင်းမှုကိုထည့်မတွက်ပဲကမ္ဘာမှာပထမဆုံးကာကွယ်ဆေးထုတ်လုပ်နိုင်ကြောင်းနိုင်ငံကုန်ကိုမြင့်တင်ဖို့ကြိုးစားတဲ့လို့ရဲ့အဖြစ်ရှုမြင်ကြပါတယ်။ကမ္ဘာနဲ့အဝမ်းအလားအလာရှိတဲ့ကာကွယ်ဆေးတွေကိုစမ်းသပ်နေကြပြီးပြီးခဲ့တဲ့ဇူလိုင်လတုန်းကလည်းကာကွယ်ဆေးထုတ်လုပ်ခဲ့ရင်ဖိလစ်ပိုင်ကိုဦးစားပေးဖို့တရုတ်နိုင်ငံကိုသမ္မတဒူတာတီကမြစ်တာရက်ခံခဲ့ပါတယ်ရှင်။IS အစွန်ရောက်တိုက်ခိုက်ရေးသမားတွေကိုနှိမ်နှင်းဖို့ American ပြည်ထောင်စုကငွေကြေးအမြောက်အများသုံးစွဲပြီးဖိလစ်ပိုင်ကိုအကူအညီပေးနေပေမဲ့တိတာထင်ရှားတဲ့ပြောင်းလဲမှုရလဒ်တွေရတဲ့ပုံမပေါ်ဘူးလို့ American ကာကွယ်ရေးဝန်ကြီးဌာနခိတ္တစီးရင်စစ်ချုပ်ရဲ့အစီရင်ခံစာမှာပါရှိပါတယ်။ အမေရိကန်ကာကွယ်ရေးဝန်ကြီးဌာနခေတ္တစီးရင်စစ်ချုပ်ရှွန်အိုဒိုနဲလ်ကအမေရိကန်နဲ့ဖိလစ်ပိုင်တို့ပူးပေါင်းဆောင်ရွက်နေတဲ့ Operation Pacific Eagle Philippines စစ်စင်ရေးကိုအကဲဖြတ်ထုတ်ပြန်တဲ့အစီရင်ခံစာမှာအခုလိုသုံးသပ်ထားတာဖြစ်ပါတယ်။ ISP ကိုနှိမ်နင်းရမှာဖိလစ်ပိုင်တပ်ဖွဲ့တွေအသာစီးရလာတာမရှိသေးတာကြောင့်ဖိလစ်ပိုင်ကိုအကူအညီပေးနေတဲ့အမေရိကန်ရဲ့ကျူးပန်းအားထုတ်မှုတွေရှေ့မတိုးနောက်မဆုတ်ဖြစ်နေရတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။အာရှအရှေ့ပြားဒေသ IS အစွန်းရောက်အဖွဲ့ရဲ့အင်အားဟာလူငယ်တဲ့နှစ်တွေကလူပဲနှကိုအနေထားတိုင်းပဲရှိနေကြောင်းနဲ့သူတို့ရဲ့ရမုံငွေစူဆောင်းနိုင်မှုနဲ့စစ်စင်ရေးလှုပ်ဆောင်နိုင်မှုစွန်းအားကလည်းအပြောင်းအလဲအနည်းငယ်ပဲရှိကြောင်းဒီနှစ်ထဲသုံးဆွဲခဲ့တဲ့ဒေါ်လာတန်း80အပါဝင်သုံးနှစ်တာကာလအတွင်းအမေရိကန်တို့ဒေါ်လာတန်း300နီးပါးကုန်ကျခံခဲ့ပေမဲ့ဖိလစ်ပိုင်နိုင်ငံနဲ့လှုပ်ရှားနေတဲ့ IS အဖွဲ့ကိုတိတိယောက်ယောက်အပြီးသတ်မနိုင်နေနိုင်ပဲရှိနေကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်တို့ရရှိများရှင်ဗုဒ္ဓဟူးနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။စီရေးတင်းမာနေတဲ့ရခိုင်ပြည်နယ်မှာလက်နက်ကန်ဖွင့်တဲ့ဆွတ်နွေတဲ့ဆွတ်ဆွေးရှက်တွေနဲ့တပ်မတော်ကဖမ်းဆီးစစ်ဆေးစဉ်ဒေသခံတချို့တိုက်စုံမှုတွေရှိနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တန်နိုင်ပါ။ရခိုင်ပြည်နယ်မြောက်မြို့နယ်ခွတ်ဆုံကျေးရွာကဦးစံရွှေလိုင်းကိုရခိုင်လက်နက်ကန်ဖွင့်တဲ့ပတ်သက်ဆွတ်နွေတွေဆိုတဲ့တန်တရားနဲ့ဒီလ9ရက်နေ့မှာပဲတပ်မတော်ကဖမ်းဆီးခဲ့ပြီးနောက်3ရက်ကြာမှတိုက်စုံသွားတာဖြစ်ပါတယ်။တေဆုံသူအသက်41နှစ်ရွယ်ဦးစံရွှေလိုင်းဟာ2019ခုနှစ်မတ်လမှာအေအေဖွေးရဲ့တင်တန်းအမှတ်စဉ်30ကိုတက်ရောက်ထားသူတဦးဖြစ်ပြီးစစ်စစ်မင်းမင်းပြီးရေစခန်းသို့ပို့ဆောင်ဖို့လုပ်နေစဉ်လုံချွန်ရဲတပ်ဖွဲ့ဝင်တဦးရဲ့လက်နက်ကိုလူယူဖို့ကြိုးစားခဲ့တဲ့အတွက်6လိုင်းပြစ်ခတ်အာမှာတေဆုံခဲ့တာဖြစ်ကြောင်းလည်းတပ်မတော်ကမနေ့တုန်းကပဲသတင်းထုတ်ပြန်ခဲ့တာပါ။ဒါပေမဲ့လည်းတေဆုံသူဟာမြောက်ဦးမြို့နယ်ခွတ်ဆုံကျေးရွာကလေသမားတဦးဖြစ်ပြီးတေဆုံသူရဲ့ဦးကောင်းတဲ့မျက်နှာတွေမှာရိတ်နှက်တံရတွေတွေ့ရတယ်လို့လည်းဆွေမျိုးတဦးကပြောပါတယ်။
ဟာအဲ့လိုတော့မြင်တော့မြင်နေတင်မဲ့တန်ရာကြီးတို့ပြောတာတော့မဟုတ်ဘူးပေါ့နော်အဲ့လိုမျိုးခေါင်းပေါ်မှာဟိုမခက်ပြေမှာပါလာတယ်တန်ရာတွေကဒီလိုထိုးရိုက်ထားတဲ့ပုံစံမျိုးတွေတွေ့တယ်ပြီးတော့မထမ်းအောင်မှလည်းတွေ့တယ်မျိုးလုံးလုံးကလည်းအဲ့လိုမျိုးဝင်သွားတယ်ဆိုရင်အယူထားမျိုးပေါ့နော်အဲ့ဒါဘုန်းကြီးကြီးဆက်လိုက်တဲ့အခါကျတော့သူတို့လည်းအမြင်မှန်တာနဲ့ဖြစ်ရှင်ဖြစ်နေဖြစ်ရှင်နဲ့မဖြစ်ဘူးအဲ့လိုမျိုးသူများပြောစကားကိုပဲပြောရတာပါမိသားစုဆိုပေမဲ့မိသားစုကလည်းကိုယ်နဲ့ပတ်သက်နေတဲ့အခါကျရင်တိတိကျကျကြီးတော့တိတ်ပြီးတော့လည်းမကြည့်ရတော့ဘူးပေါ့အဲ့လိုမျိုး
ရခိုင်ပြည်နယ်ကလက်နက်ကန်ပဏိပခတွေတွင်တိုက်ပွဲတွေကြောင့်အရသားတွေထိခိုက်သေဆုံးမှုတွေရှိနေသလိုအာဏာပိုင်တွေဖမ်းဆီးစစ်ဆေးတဲ့သေဆုံးမှုတွေလည်းမကြာခဏကြုံနေရတာပါရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်ကတော့ရခိုင်လက်နက်ကန်အဖွဲ့နဲ့ဆွေရတကြတိုက်ပွဲတွေဆက်တင်ခဲ့တဲ့2018ကုန်ပိုင်းကနေအခုချိန်ထိမြောက်ဦးမြို့နယ်မှာတပ်မတော်ကဖမ်းဆီးစစ်ဆေးတဲ့သေဆုံးသူ9ဦးထက်မနည်းရှိနေပြီလို့ပြောပါတယ်
ဟုတ်ကဲ့မြောက်မှာဆိုလို့ရှိရင်တော့ရခိုင်ကလည်းပဲဒီလက်တာကဖမ်းဆီးတဲ့ဖြစ်ပြန်ရင်ဈေးမှာလည်းပဲအဲဒီစစ်ကြောရင်မှာကိုတည်း3ရောက်ပြီပေါ့ပါသေးတယ်အဲပြီးတော့ဒီပေါတော့ပြင်ကြီးရွာကလည်း10ရောက်4ရောက်ခုပြောက်ဆိုတော့ကျွန်တော်တို့5ရောက်လောက်ရှိပါပြီခင်ဗျာဒီစစ်ကြောရင်မှာကိုပြေးတာလေ
တမ်တော်ထုတ်ပြန်ချက်မှာတော့အကျန်းတန်းဖွေးဝင်ဖြစ်သူရဲ့အလောင်းကိုလှုံထုံးလုံးနေတဲ့ညီဆက်လက်ဆောင်ရွက်ဖို့ဒေသခံရေးစခန်းကိုအနံခေကြောင်ဖော်ပြထားပါတယ်။မြောက်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်ကတော့ဖမ်းဆီးခံရသူတွေကိုဥပဒေနဲ့ညီဆောင်ရွက်ဖို့လိုအပ်တယ်လို့လည်းပြောပါတယ်
။ကျွန်တော်တို့ကတကယ်လို့များဒီပြည်ဆုံးသွားတဲ့သူတွေဟာအေးအဖွေးနဲ့ဆက်နေမှုရှိတယ်။အေးတပ်ဖွဲ့ဝင်ဖြစ်ခဲ့လျင်လည်းဥပဒေနဲ့အညီတရားစွဲဆိုပြီးတော့အမှုရင်ဆိုင်တဲ့နဲ့အမှုဖွင့်တဲ့နဲ့အပြီးမှပြစ်တာအနေအထားသူတို့ကပြစ်သေးတယ်လို့မြင်တယ်ဒီလိုမျိုးဒီစစ်တော်ရဲ့မှာပေါ်တဲ့ကလူအသက်တချောင်းကိုဟောဒီပြေအောင်ကြီးမြင်ပန်းနှိမ့်ဆက်တယ်ပြေတော့အောင်ကြီးဒီလိုမျိုးစစ်တယ်ဆိုတာကတော့ဒါဟာလူခွင့်ရတစ်ခုကိုချောဖောက်ပါလေဖြစ်တယ်ပြီးတော့နိုင်ငံသားအခွင့်အရေးတွေကိုလည်းချိုးဖောက်တာဖြစ်တယ်လို့ကျွန်တော်တို့ကတော့ဘယ်လိုပဲယူဆပါ
ရခိုင်လက်နက်ကင် AA နဲ့ဆက်နွယ်တယ်ဆိုတဲ့တန်တရားနဲ့တပ်မတော်ကစနေနေ့မှာပဲဖမ်းဆီးခဲ့တဲ့ရန်ပင်မြို့နယ်အလေးချောင်းချေွာကဒေသခံတဦးဟာလည်းပြီးခဲ့တဲ့ဇူလိုင်လ15ရက်နေ့ကရေးစခန်းမှာကိုကိုကိုဆုံးစီရင်တော့တယ်လို့တပ်မတော်ကသတင်းထုတ်ပြန်ခဲ့ပါတယ်။ပြီးခဲ့တဲ့ April လအစောပိုင်းကလည်းပုံနှံကျောင်းမြို့နယ်ကဖမ်းဆီးခံထားသူ9ဦးကိုတပ်မတော်ရေရင်နဲ့ခေါ်ဆောင်စဉ်သူ့ကြိတ်မင်းမြန်းခဲ့တဲ့ဗီဒီယိုဖိုင်တစ်ခုပြန်နိုင်ခဲ့တဲ့အတွက်ဝေဖန်တန်တွေနဲ့ထွက်ပေါ်ခဲ့တာပါ။တပ်မတော်ကတော့စီးကန်းတဲ့မညီတဲ့တပ်မတော်သားတို့ကိုအရေးယူမှဖြစ်ကြောင်းပြောဆိုထားပါတယ်။ ရခိုင်ပြည်နယ်ကလက်နက်ကင်ပဏိပခတွေအတွင်းအရာသားတွေဖမ်းဆီးခံရတာထိခိုက်ဒေဆုံးတာတွေရှိနေတဲ့ပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာလူ့ခွင့်ရေးဖွဲ့တွေကလည်းစိုးရိမ်မကင်းတဲ့သဘောထားတွေပြောဆိုထားကြပါတယ်ကျွန်တော်တက်နိုင်ရခိုင်ပြည်ကနေသတင်းပေးပို့ထားတာပါခင်ဗျာ
မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ချင်းတီနယ်ပလဝဒေသမှာအေးအေးလို့ယူဆရတဲ့လက်နက်ကိုင်အဖွဲ့တစ်ဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတဲ့ချင်း CNLD ပါတီစီယုံရေးအဖွဲ့ဝင်ခူမီးလူငယ်ကိုအောင်ဆူနဲ့အခြားခူမီးလူငယ်၃ဦးအမြန်ဆုံးလွတ်ပေးဖို့ဒေသခံချင်းမျိုးနွယ်စုအဖွဲ့တွေကတောင်းဆိုလိုက်တဲ့အကြောင်းနားဆင်ရမှာပါ။ကျမအင်ဂျင်နိုင်ပါရှင်။မြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့ကြားတိုက်ပွဲတွေပြင်းထန်နေတဲ့ချင်းပြည်နယ်ပလဝဒေသမှာ2020ပြည့်နှစ်အတွင်းအရက်သားတွေပြစ်မှတ်ထားညှဉ်းပန်းနှိပ်စက်ခံရတဲ့အခြေအနေအတော်လေးဆိုးရွားလာနေကြောင်းခူမီးချင်းမျိုးနယ်စုရေးရာပေါင်းစည်းညှိနှိုင်းရေးကောင်စီ KACC ကပြောပါရယ်နောက်ဆုံးဖြစ်ရအနေနဲ့ဇူလိုင်လ29ရက်နေ့ကရခိုင်ပြည်နယ်ကြောက်တော်ကနေချင်းပြည်နယ်ပလဝကိုဆက်လီနဲ့ရေချောင်းခီးသွားနေတဲ့ချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD ကခူမီးလူငယ်ကိုအောင်ဆိုးနဲ့အခြားလူငယ်၃ဦးကိုအေအေလက်နက်ကိုင်အဖွဲ့ကဘာအကြောင်းပြချက်မှမပေးဘဲဆက်လီနဲ့လိုက်လံဖမ်းဆီးခေါ်ဆောင်သွားခဲ့ကြောင်း KACC ပြောခွင့်ရမိုင်နန်းဝေက VOE ကိုခုလိုပြောပါတယ
်ပုံမှန်သွားနေတဲ့ဒီကျွန်တော်တို့ရဲ့ရေချောင်းလမ်းပေါ့နော်ကလတန်နောက်လျှောက်တက်လို့ရတဲ့ဒီကားလမ်းနဲ့ရေချောင်းလမ်းတွေကြတော့ကျွန်တော်တို့ကဒီစစ်ပေးကြောင်းနားလိုက်တဲ့အခါမှာသူတို့ကဟိုဘက်တီချောင်းဘက်ကနေဖောက်လို့ရတဲ့လမ်းပေါ့နော်အဲ့ဘက်လမ်းကနေပြီးတော့သူတို့ပြန်လာဖြစ်တယ်အဲ့မှာငတရိုင်းရွာမှာရခိုင်ရွာဖြစ်တယ်။အဲ့ငတရိုင်းရွာမှာဒီအေအေတွေကအောင်စိုးတို့၄ယောက်ကိုပေါ့နော်အောင်စိုးပေါဝင်၄ယောက်ကိုသူတို့ကိုမေးစရာရှိရဆိုမှခေါ်သွားတာပေါ့ဟုတ်။မြင်လိုက်တဲ့သူကရှိတာပေါ့အဲ့ကိစ္စကိုလေ
။အေဘက်ကကောဒီပြန်ပြီးတော့ဆက်သွယ်လာတာမျိုးရှိပြီလားရှင
်။ဟောအဆက်တွေမရှိဘူးပေါ့နော်မရှိဘူးဆိုတာမီဒီယာမှာလည်းသူတို့ကတရင်ဝင်ဖန်ဆီးထားပါတယ်ဆိုတာမျိုးလည်းဖြစ်ဆိုထားတာကုတီပေမီယာပေါ့ကျွန်တော်တို့မတွေ့သေးဘူး
။ဘာကြောင့်ပြန်ပြီးဆွဲသွားလဲဆိုတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့ဘလို့ခံမှန်းမိလဲရှင်
။စာတီးရတဲ့လောက်ပေါ့နော်ချင်း Human Rights Organization ကလည်းပေါ့နော်သူတို့ release နဲ့ဆောင်ထုတ်ထားတာတွေ့တယ်။ဆိုသူတို့စီမှာတော့ကိုအောင်စိုးကိုအဓိကကတော့ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ကျေးရည်မှုတွေမှာပါတယ်လို့သူတို့ကြားသိရတဲ့အေဘက်ကဖမ်းခေါ်တာလို့သိရတယ်ပေါ့နော်တော်တော်များရောအေဘက်ကတော့ထုံးစံတိုင်းသူတို့ကတော့ဒီချင်းတိုင်းသားတွေကိုဖမ်းဆီးခေါ်ဆောင်ပြီးသူတော်များကတော့ဒါစစ်တပ်တရင်ပေးဆိုတာမျိုးကတော့အမြင်နဲ့သူတို့သုံးနေတာအတုံးနှုံးပေါ့နော်ဒါပေမဲ့မိဘတွေဘက်ကတော့ဒါကိုလုံးဝငြင်းထားတယ်သူမျိုးတွေဘက်ကလည်းလုံးဝငြင်းထားတယ်ကျမတို့သိတဲ့လောက်ကလည်းကိုအောင်စိုးတီစစ်တဲ့နယ်လို့အပေးယူလုပ်ချင်အောင်အကြောင်းဘာမှမရှိဘူးပေါ့နော
်အသက်30ကျော်အရွယ်တွေဖြစ်တဲ့ကိုအောင်စိုးနဲ့လူငယ်၃ဦးကိုဇူလိုင်လ29ရက်နေ့ကတည်းကလက်နက်ကင်လူတစုကဖမ်းဆီးခေါ်ဆောင်သွားခဲ့ပြီး10ရက်ကျော်လာတဲ့အထိတရင်အစားနာမှမသိရသေးတဲ့အတွက်အခြေအနေတွေကိုမိဘတွေနဲ့ဆွေမျိုးသားချင်းတွေကအလွန်မဲစိုးရိမ်နေကြတာပါအခုလိုလူအများပူဆွေးတော့ကရောက်နေတာတွေကိုစာနာထောက်ထားပြီးအပြစ်မရှိတဲ့ကိုအောင်စိုးနဲ့အခြားလူငယ်တွေကိုအေးအေးအနေနဲ့အမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုကြောင်းကိုအောင်စိုးရဲ့အကိုဖြစ်သူအမေရိကန်ပြည်ထောင်စုကော်လိုရာဒိုပြည်နယ်မှာနေထိုင်တဲ့ဒေးဗစ်အောင်က VOE ကိုခုလိုပြောပါတယ
်ကျွန်တော်အနေနဲ့တော့အင်မတိုင်မှကျွန်တော်စိတ်ပူတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ညီလေးအောင်စိုးကရန်ကုန်မှာသူကအချမ်းမရေမကောင်းဘူးသူ့မှာတုတ်ကွေးဖြစ်တယ်ပြီးလို့ရှိရင်သူ့မှာ၃ရက်လောက်တော့ရန်ကုန်မှာသူရှိကူတာတယ်သူရှိကူတာပြီးမှသူနည်းနည်းတက်တာတဲ့အချိန်မှာပဲသူပြန်သွားတာပါအပြည့်မရှိဘူးဆိုလို့ရှိရင်တော့အမြန်ဆုံးလွယ်ပေးပါလို့ကျွန်တော်တို့တောင်းဆိုရှင်ပါတယ်
အေအေကဖမ်းဆီးခေါ်ဆောင်သွားတဲ့ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်စီယုံရေးအဖွဲ့ဝင်ကိုအောင်စိုးအပါအဝင်အခြားလူငယ်တွေလွတ်မြောက်ရေးချင်းအရက်ဖက်အဖွဲ့အစည်းတွေအနေနဲ့ကြိုးပမ်းနေကြောင်းချင်းပြည်နယ်အစိုးရအပါအဝင်ဗဟုအစိုးရအနေနဲ့လည်းဒီဖြစ်ရပ်တွေကိုသိရှိထားမယ်လို့ယူဆကြောင်းမိုင်နန်းဝေကပြောပါတယ်ရှင်
ရန်ကုန်မြို့မှာကင်းအာဇာနီနေ့အဖြစ်ဒီကနေ့ကြီးမားခဲ့ရမှာဥဆောင်စီစဉ်သူများကိုရဲတပ်ဖွဲ့ကအမှုဖွင့်အရေးယူဖို့စီစဉ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ထောက်ကမ်းပါ။ရန်ကုန်မြို့မဟာဗန္ဓုလပန်းရှင်ရှိမှာကင်းတိုင်းသားတွေစုဝေးပြီးကင်းအာဇာနီနေ့အဖြစ်ကြီးမားရမှာဥဆောင်သူတွေဖြစ်တဲ့စသိန်းစုံမင်းနဲ့စောစာကွာလာတို့နှုတ်ကိုရဲတပ်ဖွဲ့ကအခမ်းအနားအတွင်းမှာပဲဖမ်းဆီးပြီးငြင်းရမ်းစွာစုဝေးခွင့်နဲ့စီတန်းလှည့်လည်ခွင့်ဆိုင်ရာဥပဒေပုံမှန်နဲ့အမှုဖွင့်လိုက်တာပါ။ငြိမ်းစုစီလို့လူသိများတဲ့ပုံမှန်20နဲ့အမှုဖွင့်ခဲ့ပြီးနောက်ဖန်စီကန်သူနှစ်ဦးကိုအာမခံနဲ့ပြန်လွတ်ပေးလိုက်ကြောင်းလဲကြောက်ရရေစကန်တာဝန်ရှိသူတယောက်က VOE ကိုပြောပါတယ်
ဆက်လိုက်ပြီငြိမ်း20နှစ်ယောက်သေး
က ကင်းတိုင်းသားတွေရဲ့တော်လိုင်းလှုပ်ရှားမှုကိုဥဆောင်ခဲ့တဲ့စောပါဦးကြီးကိုဂုဏ်ပြုတဲ့အနေနဲ့ကင်းအာဇာနည်နေ့ဖြစ်သက်မပြီးကျင်းပလာရမှာမကြာသေးခင်နှစ်တွေမှာတော့ရန်ကုန်မြို့မှာပါလှုပ်ရှားမှုတွေတွေ့ရတယ်လို့ဖန်ဆီးအရေးယူမှုတွေလည်းရှိခဲ့ပါတယ်။ငင်းစုစီဥပဒေအရအခမ်းအနားကျင်းပဖို့အတွက်ရဲစခန်းကိုအကြောင်းကြားထားပေမဲ့ဥဆောင်သူနှစ်ယောက်ကိုအရေးယူဖို့အကျိုးပေးတာဟာဖိနှိပ်တဲ့လှုပ်ရက်ဖြစ်နေလေဒီကနေ့ခမ်းနားမှာပါဝင်ခဲ့သူတူဦးဖြစ်တဲ့ကိုစောကျော်လင်းကပြောပါတယ်။
အော်နိုင်ငံတော်ဥဆောင်နေတဲ့အစိုးရတွေတာဝန်ရှိတဲ့လူတွေကဒါအာဏာရှင်စနစ်ကိုကျင့်သုံးနေတာပဲလို့ကျွန်တော်တော့ပြောချင်တယ်ဘာလို့ဆိုတော့ဟိုအရင်ခေတ်ကာလဆိုဆိုရင်စစ်အစိုးရဆိုတော့ဒါလက်နက်နဲ့အာကျွန်တော်တို့ဖိနှိပ်တယ်ချုပ်ချယ်တယ်ကန့်တတယ်အနိုင်ကျင့်တယ်အခုကျတော့အဲ့လိုမျိုးမဟုတ်ပဲနဲ့ဒါဟိုပြောင်းလဲလာတဲ့ဒီမိုကရေစီအစိုးရလို့ကြွေးကြော်ပြီးတော့ကျွန်တော်တို့အဲ့လိုမျိုးဟိုဥပဒေအရပဲပြောပြောဒါလွတ်တော်အရပဲပြောပြောကျွန်တော်တို့ဖိနှိပ်အာခွဲခြားဆက်ဆံတယ်လို့ပဲကျွန်တော်ပြောချင်တယ်
ကင်းတော်လင်းလှူရှာမှုကိုဦးဆောင်ခဲ့သူစောပါဦးကြီးကွယ်လွန်တာနှစ်ပေါင်း80ရှိခဲ့ပေမဲ့တိုင်းသားတွေတန်းတူအခွင့်အရေးမရနိုင်နေတာကြောင့်အခုလိုလှူရှာမှုတွေလုပ်နေရတာလို့လေဒီကနေ့အခမ်းအနားမှာပါဝင်ခဲ့သူတူလည်းဖြစ်လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာရန်ကုန်တိုင်းကင်းတိုင်းသားကြီးရဝင်ကြီးနေရာအတွက်ဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စလဲလောင်းဖြစ်အမည်ရှိတင်သွင်းထားတဲ့ဒေါ်နော်အုံးလှကပြောပါတယ်
အော်ကျမတို့တမ်းမှာဖက်ဒရယ်လို့ပြောတယ်ပေါ့နော်နောက်ပြီးတော့လက်ရှိမှာလည်းညဉ့်ညဉ့်ဆွေးနွေးပွဲတွေနဲ့အနာဂတ်ဖက်ဒရယ်တို့ဆောင်ရွက်နေတဲ့အခါမှာတိုင်းရင်းသားအခွင့်အရေးတန်းတခွင့်အရေးရသင့်တယ်ဒါပေမဲ့လက်ရှိညဉ့်ညဉ့်ဆွေးနွေးတာလည်းတကယ်တမ်းကျရင်တရားမျှတမှုရှိတယ်ကိုပြောချင်တာဘက်မညီဘူးနော်အဲ့တည်းညဉ့်ညဉ့်ရလည်းအလောင်းဝင်နေသေးပဲတရားမှုတွေစွမှုတွေညဉ့်ညဉ့်တို့တရားမျှတမှုဆိုတာကျမတို့အများကြိုးစားရအောင်ကိစ္စဖြစ်တယ်
ကင်းအာဇာနည်နေ့ကိုကင်းပြည်နယ်မွန်ပြည်နယ်နဲ့အေရဝတီတိုင်းစတဲ့ကရင်တိုင်းသားတွေရှိရာဒေသတွေအပြင်မကြသေးခင်နှစ်တွေကစရန်ကုန်တိုင်းမှာပါစတင်ကျင်းပလာကြတာပါဒီနှစ်မှာတော့ကိုဗစ်ကပ်ရောဂါနဲ့ကြုံနေရခြင်းဖြစ်တာကြောင့်ကျန်းမာရေးလမ်းညွှန်ချက်တွေနဲ့ညီကျင်းပမယ်အကြောင်းစီစဉ်သူတွေကမနေ့တုန်းကပဲအာဏာပိုင်တွေကိုအကြောင်းကြားခဲ့ပေမဲ့ဦးဆောင်သူနှစ်ယောက်ကိုခိတ္တထိန်သိမ်းပြီးအမှုပွင့်ခဲ့တာလည်းဖြစ်ပါတယ်။ငြိမ်းချမ်းစီဥပဒေနဲ့တက်ကြလှုပ်ရှားသူတွေကိုမကြာခဏဖမ်းဆီးရေးယူလေးရှိတဲ့အတွက်ဖျက်သိမ်းမှုပြည်ရင်းပြည်ပကတောင်းဆိုမှုတွေရှိခဲ့ပြီးနောက်2018ခုနှစ်မှာပဲမူလာရုံးကဥပဒေမှာခွင့်ပြုချက်တောင်းခံမှုပြဋ္ဌာန်းထားတာကိုအတိပေးအကြောင်းကြားဖို့ပြင်ဆင်ခဲ့ပါတယ်ခင်ဗျာ။ကျွန်တော်ထောက်အောင်ကမှာရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်။
မြန်မာနိုင်ငံသားတချို့အလွတ်လုက္ကင်နေတဲ့တရားမဝင်၅ဖမ်းဆက်လေ၂စင်းကိုမလေးရှားရေပိုင်လက်ထဲမှာကမ်းခြေဆောင်တပ်ဖွဲ့ကဖမ်းဆီးလိုက်တဲ့အကြောင်းပြောပြပါမယ်။ကျမမအေးအေးမှာပါ။မလေးရှားနိုင်ငံပီနန်နဲ့စီလန်ကောပီနယ်ကမ်းခြေရေပြင်မှာတရားဝင်လိုက်စင်မရှိဘဲ၅ဖမ်းလီ၅ခိုးဖမ်းနဲ့ဆက်လေ၂စင်းကိုကမ်းခြေဆောင်တပ်ကဖမ်းဆီးခဲ့ရမှာမြန်မာနိုင်ငံသားလှေထိုးသား၁၀ဦးတည်းမင်းကိုဖမ်းမိခဲ့တာဖြစ်ပါတယ်။ဒီသတင်းပတ်အစောပိုင်းတရားမဝင်၅ဖမ်းဆက်လေတွေဖမ်းမိတဲ့အကြောင်းကိုတော့မလေးရှားရေချောင်းလုံခြုံရေးဆိုင်ရာစီလန်ကောပီနယ်ရေတဲ့အကြီးအကဲမိုဟာမက်ရာဇာလီဘင်ကာစင်ကအတည်ပြုပြောဆိုခဲ့တာပါ။ဖမ်းဆီးမိခဲ့တဲ့ဆက်လေတွေကိုတော့မလေးရှားအာဏာပိုင်တွေကပိုင်ဆိုင်ပေမဲ့တရားဝင်၅ဖမ်းခွင့်လိုက်စင်မရှိဘူးလို့လည်းပြောပါတယ်။ COVID-19 ကပ်ရောဂါနဲ့ကြုံနေရချိန်မလေးရှားရေပိုင်နယ်ထဲမှာတရားမဝင်လှုပ်ရှားမှုတွေကိုစောင့်ကြည့်ထိန်းချုပ်နေချိန်မှာဖမ်းဆီးမိခဲ့တာလို့လည်းစီလန်ကောပီနယ်ရေတဲ့အကြီးအကဲကသတင်းတောက်တွေကိုပြောဆိုသွားပါတယ်။ကျွန်တော်တို့အနေနဲ့မလေးရှားရေပိုင်နဲ့တဲမှာနိုင်ငံသားတိုင်းပြည်က၅ဖမ်းဆက်လေတွေကိုရောမလေးရှားနိုင်ငံတွေကတရားမဝင်၅ဖမ်းလေတွေကိုပါစောင့်ကြည့်စစ်ဆေးနေပါတယ်။ဒါဟာ COVID-19 ရေပေါ်ကာလမှုနေကြားဖြတ်ကျော်နေကြတဲ့နိုင်ငံသားတွေစီမှာပါလာနိုင်တဲ့ကပ်ရောဂါကိုထိန်းချုပ်ကာကွယ်နိုင်ဖို့အတွက်အရေးတကြီးစောင့်ကြည့်ရမယ့်လုပ်ငန်းတစ်ခုဖြစ်ပါတယ်ဆိုပြီးမလေးရှားဘာသာနဲ့ပြောဆိုသွားတာပါ။ငါးဖက်ဆက်လေပိုင်ရှင်တွေကိုတော့မလေးရှားနိုင်ငံရဲ့1985ခုနှစ်ငါးဖက်လုပ်ငန်းဆိုင်ရာဥပဒေနဲ့အရေးယူမှာဖြစ်ပြီးခလီထိုးသားမြန်မာနိုင်ငံသားတွေကိုတော့လူဝင်မှုကြီးကြပ်ရေးအဥပဒေနဲ့အရေးယူခံရမှာပါ။မလေးရှားနိုင်ငံကငါးဖက်ဆက်လေတွေပေါ်မှာအလုလုကင်နေကြတဲ့မြန်မာနိုင်ငံသားတွေဟာတရားမဝင်လမ်းကြောင်းတွေကနေဝင်ရောက်လာလေးရှိတယ်လို့တရားဝင်အလုလုခွင့်မရှိတဲ့အတွက်လူအားကားနဲ့အလုသမားအခွင့်အရေးတွေလည်းအပြေအဝရလိမ့်မရှိတတ်ကြပါဘူး။ကျမကအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
။ ဗီအိုမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်လေးကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းမြန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
် VOE American အသံရစီစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်တော်ရဲမထွန်ပါပြည်ထောင်နိုင်ငံဘက်ကနေအင်္ဂလိပ်ရေလက်ကြားကိုဖျက်ပြီးဗြိတိနိုင်ငံနဲ့တရားမဝင်ဝင်ရောက်လာသူတွေကိစ္စနှစ်နိုင်ငံဝန်ကြီးတွေတွေ့ဆုံဆွေးနွေးနေကြရပါတယ်ဒီနှစ်ထဲဥရောပကတစင်ဗြိတိနိုင်ငံနဲ့တရားမဝင်ရွှေပြောင်းဝင်ရောက်သူ4,000ကျော်ခလုံးခွင့်တောင်းခံခဲ့ပါတယ်အခုလိုဝင်ရောက်လာသူတွေကိုလက်မခံဘဲဥရောပကိုပြန်ပို့ဖို့ဗြိတိနိုင်ငံအတွက်ပုံပြီးခက်ခဲလာနေတဲ့အကြောင်း Henry Richwell သတင်းပေးပို့ထားပါတယ်ဘာပေါ်မှာအသွားလာအများဆုံးရေလမ်းကြောင်းတစ်ခုဖြစ်တဲ့အင်္ဂလိပ်ရေလက်ကြားကိုဖျက်ပြီးပြီးခဲ့တဲ့အပတ်ထဲလူ900လောက်ဗြိတိန်နိုင်ငံတဲ့တရားမဝင်ဝင်ရောက်လာခဲ့ပါတယ်။အုတ်ထင်းသူမပါတဲ့ကလေးတွေကလည်းဒါဇင်နဲ့ချီရှိပါတယ်။အများစုကရဘာလေးတွေအသုံးပြုပြီးရေလက်ကြားကိုဖျက်ခဲ့ကြတာပါ။ဒီလိုတရားမဝင်ရွှေပြောင်းဝင်ရောက်လာသူတွေများလာတာကဗြိတိန်နိုင်ငံရေးကိုလှုပ်လှုပ်ရှားရှားရိုက်ခတ်လာစေခဲ့ပါတယ်။ We need to stop them working with the French. We need to stop them from getting across. သူတို့တွေဘူးလို့ဝင်ရောက်နေတာကိုတားဆီးရပါမယ်။ကျင့်တဲ့နဲ့နှိမ့်နေပါတယ်။နောက်တစ်ချက်ကကျွန်တော်တို့မှာရှိတဲ့ဥပဒေပုံပေါင်းကိုပြန်ပြီးကြည့်ဖို့လိုပါတယ်။တရားမဝင်ဝင်ရောက်လာသူတွေနဲ့ပတ်သက်တဲ့ဥပဒေအကြောင်းအရာဆွေးဆုံးလင်းလင်းကိုပြန်ပြီးကြည့်ဖို့လိုပါတယ်လို့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကပြောပါတယ်။အခုရပိုင်းထဲမှာတော့ရစ်တပ်သင်္ဘောတွေနဲ့ရှာဖွေရေးလေယာဉ်တွေကိုအင်္ဂလိပ်ရေလက်ကြားမှာချထားလိုက်ပါတယ်။လက်ဆက်ကိုမထိတ်ချုပ်နိုင်တော့ဘူးလို့လည်းရစ်တပ်အရာရှိဟောင်းခရစ်ပယ်ရီကပြောပါတယ်။
It's quite clear that we don't have a
plan. ဒီနေ့ပိုင်းကလည်းကျွန်တော်တို့ကောင်းကောင်းမထိတ်ချုပ်ထားနိုင်တော့ဘူးဆိုတာသိထင်ရှားပါတယ်။ဒီကိလုံကြုံမှုကလည်းမရှိဘူး။ရေလက်ကြားဟိုဘက်ဒီဘက်နှစ်ဖက်စလုံးမှာဥပဒေနဲ့မညီလှုပ်ဆောင်နေတာတွေရှိနေပါတယ်။ဒီပြဿနာကိုဖြေရှင်းရေးရေတပ်ရဲ့အခမ်းအနားကလည်းတက်တက်ကွက်ကွက်မရှိလာပါဘူး။ Britain ရေပိုင်းနဲ့ထဲဝင်လာတဲ့ရွှေပြောင်းဝင်ရောက်လာသူတွေရဲ့လေလုံကိုမောင်းထုတ်ရင်းအပြည်ပြည်ဆိုင်ရာဥပဒေတွေနဲ့ရေကြောင်းဆိုင်ရာဥပဒေတွေကိုချိုးဖောက်ရရောက်လိမ့်မယ်လို့လည်းဥပဒေပညာရှင်တွေကထောက်ပြပါတယ
် You can't just push people back
သူတို့ကိုပြန်မောင်းထုတ်ပြီးရင်းနှီးမှာမဟုတ်ဘူးဆိုပြီးမျှော်လင့်နေလို့မရပါဘူးအချို့လေတွေမှောက်ကုန်နိုင်တော့ပြန်မောင်းထုတ်တဲ့ကိစ္စကလုံးဝလက်မခံနိုင်စရာပါပြည်သူတွေသဘောမတူပဲလေတွေကိုပြည်သူ့ဘက်ကကိုလည်းပြန်ဆွဲခေါ်သွားလို့မရဘူးအပြည်ပြည်ဆိုင်ရာဥပဒေအရအခုကြီးလိုအပ်ပြီးဒုက္ခရောက်နေတဲ့လေသင်းမောတွေကိုကယ်ဆယ်ပေးဖို့တာဝန်ရှိပါတယ်။ရေတဲ့သင်းမောတွေချထားတာကြောင့်ပြောလို့မထားတဲ့အကျိုးဆက်တွေနဲ့ကျုံရနိုင်တယ်လို့လည်း Colin Yu ကဆက်ပြောပါတယ်
။ But if it was the British who were doing that, it would be back to
ခင်ဗျားက British review တယောက်ဖြစ်ပြီးအခုလိုလုပ်တဲ့ဆိုရင်ခင်ဗျားလည်း British ကံကြီးကိုပြန်အဖို့ခံရလိမ့်မယ်။ British ဆိုရကဒါမျိုးဖြစ်မှာကိုရှောင်ရှားချင်ပါတယ်။EU ဥရောပသမဂ္ဂရဲ့ဥပဒေအရရွှေပြောင်းဝင်ရောက်လာသူတွေဟာသူတို့ပထမဆုံးရောက်ရှိတဲ့ EU နိုင်ငံမှာခလုံးခွင့်တောင်းခံရပါတယ်။ဒါကြောင့်အရင်ကဥရောပကတစ်ဆင့်ဝင်ရောက်လာသူအများအပြားကိုဗြိတိန်နိုင်ငံကဥရောပကိုပြန်ပို့ပေးနိုင်ကြတာပါ။အခုတော့အဖွဲ့ဝင်မဟုတ်တော့လို့ဥရောပကိုပြန်ပို့ဖို့အခက်အခဲရှိသွားပြီဖြစ်ပါတယ်။ဗြိတိန်ဆိုရကတော့အသက်သေဆုံးမှုတွေမဖြစ်အောင်အင်္ဂလိပ်ရေလက်ကြားကိုဝင်ရောက်တဲ့လမ်းကြောင်းတွေကိုပိတ်ပစ်ဖို့လိုတယ်လို့ပြောပါတယ်။ကိုနေဇက်ကိုကိုပြန်ထိမ့်ချုပ်မယ်လို့ပြောနေတဲ့အစိုးရတရအတွက်ကတော့ရွှေပြောင်းဝင်ရောက်လာသူတွေရဲ့အရေးဟာနိုင်ငံရေးပြုတ်ကွက်တစ်ခုဖြစ်လို့နေပါတယ်ခင်ဗျာကျွန်တော်ရမ်းပြောပ
ါဂျာမန်သိပ္ပံပညာရှင်တစုဟာမြို့တုံးလူနီးဖြစ်နေတဲ့ကြက်မျိုးစိတ်တစ်စိတ်ကိုဖန်ပြွန်တရေတဲနီးနဲ့မျိုးပွားနိုင်အောင်စမ်းသပ်နေတဲ့အကြောင်း AP သတင်းတပုတ်ကိုပြောပြပေးပါမယ်ရှင်တကဘာလုံးမှာတကောင်နဲ့ကြံတော့တဲ့ဆူရန်နိုင်ငံကမြောက်ပိုင်းကြံထီဟာ2018ခုနှစ်ကသေသွားပါတယ်။သူမသေးခင်ယူပြီးအေးခဲထားခဲ့တဲ့သူ့ရဲ့တုတ်သွေးနဲ့မြောက်ပိုင်းကြံမျိုးဆက်ဆက်ပြီးတော့ရှင်သန်အောင်မွေးမြူနိုင်မလားဆိုတာကိုသိပ္ပံပညာရှင်တွေကအခုစူးစမ်းနေကြတာပါ။ကာရင်လို့ခေါ်တဲ့18နှစ်အရွယ်တောင်ပိုင်းကကြံပြူမလေးကိုမျိုးဆက်ပွားပေးမယ်မိခင်လောင်းအဖြစ်ရွေးထားကြပါတယ်။သူနာကက်လို့ရအောင်အဝေးကနေအခုလိုဆေးထိုးတဲ့တနတ်နဲ့ပစ်ပြီးသူညိန်သွားမဲ့ဆေးကိုအရင်ထိုးပေးရပါတယ်။ပြီးတော့မှဓာခွဲကန်းထဲမှာဖန်တီးထားတဲ့မျိုးဥသရေသားကိုထည့်ပေးကြမှာပါ။ Leibniz သိပ္ပံတရိတ်ဆန်တဲ့ဒေါကောင်ဆိုင်ရာသုတေသီဒေါက်တာ Thomas Hildebrand ကအခုလိုပြောပါတယ
် but for sure in my heart I'm pretty sure that we
ကျွန်တော်စံတမှုအောင်မြင်မယ်ဆိုတော့ကျွန်တော်စိတ်ထဲကတည်ရှိချာကိုသိနေပါတယ်
မြောက်ပိုင်းကြံမျိုးစိတ်ပြောင်းမသွားဘူးကအခုစံတမှုအပေါ်မှာလုံးဝမှီခိုနေတာပါနောက်ဆုံးထေသွားတဲ့မြောက်ပိုင်းကြံပြူကြီးနဲ့တခြားထေသွားပြီးကြတဲ့ကြံထီးလေးကောင်တို့စီကယူထားတဲ့တုတ်သွေးတို့နဲ့အတူဖန်ပြွန်တရေသားမွေးတဲ့ခင်မီနီးပညာတွေနဲ့ပေါင်းဆက်ပြီးမြောက်ပိုင်းကြံမျိုးဆက်ထိမ့်သိမ်းရေးဆောင်ရွက်နေတာဖြစ်ပါတယ်။လက်ရှိကြံနေသေးတဲ့ကြံအမနှစ်ကောင်ကိုလည်းအသက်ရှင်တန်အောင်ဆက်ပြီးတော့ထိန်းထားဖို့လိုပါတယ်။မြောက်ပိုင်းကြံပြူတွေစီကရတဲ့တုတ်သွေးနဲ့မျိုးဥတွေကနေတရေသားလောင်းတွေရဖို့ကြိုးစားနေတာမှာဘယ်လိုနည်းနဲ့အကောင်းဆုံးလုပ်မလဲဆိုတာကိုသူတို့အဖြေရှာခဲ့ကြပါတယ်
။ We have created so far 3 embryos transferable.
ဒါလို့ဇင်မရောဒီမြောက်ပိုင်းကြံ့ဖြူစီကတရေသား3ခုမွေးယူထားပါတယ်။ဒါကိုအငှားကိုဝင်ဆောင်ပေးမယ်မိခင်တွေကိုထည့်ပေးမှာမလို့ဘယ်လိုအလုပ်ဖြစ်မလဲဆိုတာကျွန်တော်သိဖို့လိုပါတယ်
။ဒါကြောင့်မျိုးတုံးမှုအန်ဒီရဲ့နည်းနေသေးတဲ့တောင်ပိုင်းသူကြံ့ဖြူမှ currency မှာမြောက်ပိုင်းကြံ့မျိုးစိတ်ဖန်ပြွန်တရေသားကိုထည့်ပေးဖို့သိပ္ပံပညာရှင်တွေကြိုးစားနေကြတာပါ။ပထမတစ်ကြိမ်စံတမ်းမှုမှာသူတို့ဟာဒရေသားကိုဆုံရှုံခဲ့ပေမဲ့ပလတ်စတစ်ပြွန်လေးထဲမှာအလွန်သေးငယ်တဲ့ဇီဝသက်ရှိကလေးကိုတော့ရှာတွေ့ခဲ့ကြပါတယ်။ဒါကြောင့်အခုဒုတိယကြိမ်ထပ်ပြီးတော့စူးစမ်းစမ်းသပ်နေကြတာပါ။ဒေါက်တာ Robert Hammers ကလည်းအခုလိုပြောပါတယ်
It's all about angling and you know little details so we attempted a second time and then
အဲဒီတော့ကျွန်တော်ထည့်လိုက်တဲ့ပြွန်လေးဟာတအိမ်ထဲကိုရှော့ရှော့ရှူရှူဝင်သွားတာပါပဲ။အဲဒီကနေမှတာအူအိမ်တာအူပြုံနေရောက်ဖို့အရန်ကိုနီနီကက်ကက်ထိထဲ့နိုင်အောင်ကျွန်တော်စူးစမ်းခဲ့ကြပါတယ်အခုကတော့သူ့အခြေအနေပေါ်မှာမူတည်ပါလိမ့်မယ
်ကျမ်းမာလေးကာရင်ရဲ့တအိမ်ထဲမှာဖန်ပြွန်တရေမထည့်ခင်တင်းထားတဲ့ကြံဖို့နဲ့သူတို့ကမျှယူပါတယ
် the timing seems to be really good the bull has indicated
အချိန်ကြိုက်ထားတာကတော့အဆင်ပြေနေပုံပါပဲကြံထီးကြည့်ရတာလွန်ခဲ့တဲ့5ရက်လောက်ကကာရင်ကိုစိတ်ဝင်စားပုံပြပါတယ်
ဒါပေမဲ့လည်း currency မှာကိုဝင်ဆောင်တရေမအောင်ခဲ့ပါဘူး။ဒါကြောင့်သိပ္ပံပညာရှင်တွေအနေနဲ့မြောက်ပိုင်းကြံ့မျိုးစိတ်တွေပြန်လဲပေါ်ထွက်လာစေဖို့နောက်ထပ်နီလန်းရှာကြရပါမယ်။တောင်ပိုင်းကြံ့ပြူနဲ့တခြားကြံ့တဲ့မျိုးစိတ်တွေဟာလည်းအာရှရဲ့တရားမဝင်ဈေးကွက်တွေမှာအယောင်းသွက်တဲ့ကြံ့ကြိုကိုလိုချင်လို့တပ်ဖြတ်နေကြတဲ့တောမုတ်ဆူတွေရဲ့အန်ဒီယအောက်မှာရှင်သန်နေကြရပါတယ်။အာဖရိကတိုက်ထဲမှာတောင်ပိုင်းကြံ့ဖြူကောင်ရီဟာအချမ်းပြင်းအားဖြင့်2000လောက်ရှိနေပါသေးတယ်ရှင်ကျမခွာညိုပ
ါ VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet စာမျက်နှာwww.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစေ။ VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
်။ Pora Shmakhya. ဒုစရနာစင်ညာမှာတော့မြမအရေးဆုံးသတ်ချက်အစီအစဉ်ဖြစ်ပါတယ်။မြန်မာနိုင်ငံမှာလမ်းမဲ့ရွေးကောက်ပွဲအတွက်မဲဆန္ဒရှင်စင်ချို့မှားယွင်းနေတယ်လို့သိရပါတယ်။ဆိုတော့တခြားစင်တွေရောမှန်ကန်မှုရှိပါရဲ့လား။အထူးသဖြင့်အုတ်ချုပ်ရေးရန်တရားဆိုင်ရာမူဝါဒတွေကိုချမှတ်တဲ့နေရာမှာတိကျမှန်ကန်တဲ့စင်စရာတွေပေါ်အခြေခံပြီးချမှတ်နိုင်ပါရဲ့လား။မြန်မာနိုင်ငံအုတ်ချုပ်ရေးပြုပြင်ပြောင်းလဲမှုဆိုင်ရာအကြံပေးအဖွဲ့ဝင်တူဖြစ်တဲ့ဒေါက်တာဒီမောင်သန်းနဲ့ကျွန်တော်ကျော်စန်သာဆွေးနွေးဆုံးသတ်ထားပါရစေ။ဒီအမှန်တမ်းမြန်မာနိုင်ငံမှာအခုလောလောဆယ်ဒီမိုကရေစီနဲ့အတူဆုံးဆိုလို့ရွေးကောက်ပွဲလို့ပြောရပါတယ်မယ်ဒါတော့မှ85ရာခိုင်နှုန်းပဲမဲ့ပေးခွင့်ရတာဆိုတော့ဒီရွေးကောက်ပွဲမှာတောင်မှမဲဆင်းမှန်မှန်ကန်ကန်မရှိဘူးဆိုရင်မဲဆင်းမှမပါတဲ့လူတွေရဲ့ဒီမိုကရေစီကမဲ့ပေးခွင့်ဆုံးရှုံးနိုင်တဲ့အခြေအနေရှိနေရောဆရာ
မဲဆင်းကတော့အရေးကြီးရပါတော့ဆရာခုနပြောခဲ့သလိုပဲ2008ဖွဲ့စည်းပုံအရာစစ်တပ်က20ငါရခိုင်တို့ယူထားတဲ့အတွက်ကြောင့်ရွေးချယ်တဲ့နေရာပါလူမှုဆန္ဒအပြည့်စုံကိုစားမပြုနိုင်တဲ့အပြင်လူမှုကိုကိုစားမပြုတဲ့အများစုကိုကိုစားမပြုတဲ့အစိုးရလည်းတက်ဖြစ်နိုင်ပါတယ်။ဒါကြောင့်မို့မဲခြင်းအရေးကြီးတယ်မဲပေးတာအရေးကြီးပါတယ်
။ဆိုအနာပိုင်းတွေကတော့အထူးသဖြင့်နိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်ကတော့ဒီကိစ္စကိုအလင်းနဲ့ထားရမယ်ဆိုတော့ပြောတာတွေ့ရပါတယ်။ကျွန်တော်ဒီမှာအဆုံးစီဂျင်နာမဲဆန္ဒရှင်တွေကရော သူတို့ရဲ့မဲတပြားဟာဘလောက်အရေးကြီးလဲဆိုတာကိုတံပိုးထားကြတ်ပါရဲ့လားမြန်မာနိုင်ငံမှာလူအများစုပေါ့ဆရာ
ရေဘူးရအားဖြင့်တော့မဲပေးရတဲ့အချိန်ရောက်တဲ့အခါကျမှပဲလူတွေကမဲပေးတာကိုအလေးနဲ့ထားပြီးဂရုတစိုက်ရှိတတ်ကြပါတယ်အမေရိကန်မှာလည်းပေါ့နော်ဒီတိုင်းမဲ့လို့ကျွန်တော်ထင်တယ်အဲတခြားနေရာတွေမှာလည်းမဲလာပေးတဲ့လူအရေးအတွက်ကိုကြည့်လို့ရှိရင်များသောအားဖြင့်မြန်မာနိုင်ငံတဲ့နိုင်ငံအများစုကနိုင်နေတာတွေ့ရပါတယ်ဒါကြောင့်မမကြည့်သူလူထုပါတခြားကဘာပေါ်မှာရှိတဲ့ခြားပြည်သူတွေနဲ့ရှင်းလိုက်လို့ရှိရင်မဲပေးဖို့အသေးစိတ်ကနိုင်တယ်လို့တော့ပြောလို့မရဘူးလို့ကျွန်တော်ထင်တယ်။ဒီချိန်မှာနည်းနည်းအလန့်ကွာဝေးနေတဲ့ချိန်မှာအတူကြီးနည်းနည်းအေးတဲ့သဘောပဲဖြစ်လိမ့်မယ်ထင်တယ်
။ဒီဘက်နိုင်ငံတွေမှာကတော့ဒီမိုကရေစီနဲ့နေသားကြနေပြီးမဲပေးလည်းပဲဒီမိုကရေစီပဲအိတ်ထူတာလည်းမဟုတ်ဘူးဆိုတော့တချို့ကတော့စိတ်ဝင်စားပဲနေလည်းပဲတိုင်းပြည်အတွက်ဘာမှမထူးရလာဘူးလို့တွေ့ကြမယ်အခုဒေါ်နယ်ထရမ့်နဲ့ပတ်သက်လာရင်တော့သူတို့ပို့ပြီးအလေးနဲ့ထားပြီးစဉ်းစားကြမယ်ထင်ပါတယ်ဒီမှာဆိုတော့မြန်မာပြည်သူတွေကိုကျွန်တော်စဉ်းစားမိတာကတိတ်တက်ကြွရဲဆိုတာအာဏာရှင်လက်အောက်မှာနေခဲ့ရတော့ကတော့ဒီမိုကရေစီကိုရမှဖြစ်မယ်ဆိုတဲ့စိတ်ဓာတ်လူတိုင်းက definition ပြင်မှုတွေခံစားနေရတော့ဒီစိတ်ဓာတ်နဲ့ပြင်ပြခဲ့တယ်ဆိုတော့အခုဒီမိုကရေစီအစိုးရလက်ထက်ကိုရောက်လာတဲ့အခါမှာငါတို့မဲပေးခဲ့တဲ့လောက်လဲစိတ်လဲထင်တဲ့လောက်လဲပဲဒီသာသာကြီးမပြောင်းလဲလာဘူးအခုတခါမဲပင်းလဲပဲသိထုမှမဟုတ်ဘူးဆိုပြီးတော့ခပ်ပေါ်ပေါ်များသဘောထားကြသလားအဲ့ဒါကိုကျွန်တော်စူးစမ်းမိရပ
ါမဲပေးတဲ့အချိန်ကာလရောက်ရင်တော့လှုပ်လှုပ်ရှားရှားတက်တက်ရွှားရှားရှိတတ်တယ်လို့ကျွန်တော်ကတော့အဲပြီးခဲ့တဲ့တွေ့ကြုံရတာလေးတွေရဆိုရင်တော့အဲ့ဒီလိုထင်ပါတယ်3-4လလောက်ဝေးနေသေးတဲ့ချိန်မျိုးမှာတော့နည်းနည်းလေးတမလူတိုင်းလူတိုင်းအတွက်နည်းနည်းစောနေသေးတယ်လို့ကျွန်တော်ထင်တယ်
ဆရာကတော့ပို့ပြီးပြီမယ်အုတ်ချုပ်ရည်နဲ့ပတ်သက်ပြီးတော့စည်ရင်းစရာမှန်ကန်မှုမစည်ရင်းတော့မှမှားယွင်းနေရဆိုရင်အုတ်ချုပ်ရည်နဲ့ပတ်သက်ပြီးတော့စည်ရင်းစရာတွေဟာလည်းပဲသိအရေးကြီးမယ်ထင်ပါတယ်အထူးသဖြင့်စီမံကိန်းတွေချမှတ်တဲ့ကိစ္စမှာဆိုတော့ပထမဦးဆုံးလွှမ်းခြုံပြောဖို့ကမြန်မာနိုင်ငံရဲ့အုတ်ချုပ်ရည်ရန်နေရာတွေဟာစီမံကိန်းမူဝါဒချမှတ်တဲ့နေရာမှာမှန်ကန်တည်ရတဲ့စည်ရင်းအင်းတွေကိုအခြေပြုပြီးချမှတ်နိုင်တယ်လို့သုံးသပ်မိပါလားအ
ဲပထမစည်ရင်းကိုအခြေပြုရမယ်လို့စဉ်းစားတာမျိုးတော့အာနဲ့နေဒီသလားလို့ကျွန်တော်ကတော့အဲ့ဒီလိုထင်တယ်။ဒါကအပေါ်ကလည်းကြားတယ်လို့ထင်တယ်။ဘာကြောင့်လဲဆိုတော့စေဆိုးရခကြီးတလျှောက်လုံးမှာအောက်ခြေဒီစည်ရင်းစရာတွေကိုခံရတဲ့ဝန်ထမ်းတွေနဲ့စကားပြောကြည့်တဲ့အခါမှာအချက်လက်နဲ့ပတ်သက်လို့ရှိရင်နှစ်မျိုးရှိတယ်လို့ပြောတယ်။တစ်ခုကတော့သူတို့က ground data ပေါ့နော်။မြေပြင်အချက်လက်။နောက်တစ်ခုကတော့ GDP data ဆိုပြီးသူတို့ကဒီလိုခွဲပြီးပြောပါတယ်။ GDP data ဆိုတာကတော့ဧဆိုရကသူလိုချင်တဲ့ GDP ဖြစ်အောင်လို့အောက်ကအချက်လက်တွေကိုပြင်ပေးရတာပါ။ဒါကြောင့်မို့လို့တကယ်တရားဝင်မှတ်တမ်းတင်ရပြီဆိုတဲ့အခါတိုင်းမှာအဲ့ဒီ GDP data ဖြစ်အောင်လုပ်ထားတဲ့လူလုံးတဲ့အချက်လက်တွေကိုပဲမှတ်တမ်းတင်ရပါတယ်။မြေပြင်အချက်လက်တွေကိုမှတ်တမ်းမတင်ရပါဘူး။ဒါကလွားကောင်ကြီးတိရစ္ဆာန်ကောင်ကြီးမှတ်တမ်းတင်တဲ့ဝင်းမြေဌာနလိုကအစပြီးဌာနတိုင်းကအဲ့ဒီသဘောလုပ်ကြရပါတယ်။လုံးကြတဲ့အခါမှာလဲဒီအချက်လက်တွေကိုအားပြုအားထားပြီးဘူဝါဒချမှတ်တယ်ဆိုတဲ့အလေးထားကလည်းမရှိပါဘူးအပေါ်ကလူတဲ့ချိန်ကျမှအချက်လက်ကိုကောက်ပြီးတောင်းတဲ့သဘောမျိုးပါနောက်ပြီးတော့အချက်လက်တွေကိုတည်တည်ချာချာစုဆောင်ထိမ့်သိမ်းမှတ်ကအောင်ဖတ်တို့ရမယ်စနစ်အဲ့ဒီအတွက်အထောက်အကူပြုတဲ့လုပ်ငန်းပေါင်းဝန်းကျင်ဥပမာဆိုပါတော့အခုမဲစင်းမှာရက်ွက်ကြီးရွာတို့ရေးမှုတွေစရေးတွေကိုဒီကိုအားထားရတယ်ဆိုရင်အဲ့ဒီစရေးမှာသွားစီလာစီဘာရှင်မအစိုးရကထောက်ပံ့ထားတာမရှိပါဘူးရွေးကောက်တင်မြောက်ပွဲအတွက်ကုန်ကျတဲ့ budget ကြီးတစ်ခုလုံးကတကယ်ပြည်ပြည်မှာစည်ရင်းကောက်ရတဲ့ထွေထွေအုပ်ချုပ်ရေးဌာနကိုတရားတစ်ချက်မှမပါပါဘူးစဉ်းစားတဲ့ခါမှလည်းစည်စရာတွေကိုဘယ်လိုကောက်မလဲရွေးကောက်ပွဲမှာဘယ်လိုထိန်းသိမ်းမလဲဘယ်လိုစနစ်နဲ့သွားမလဲဆိုတဲ့စဉ်းစားပုံဖြီကောရွေးကောက်ပွဲကောင်းချင်မှာရှိခဲ့ရလား
မြန်မာနိုင်ငံမှာရွေးကောက်ပွဲဆက်လုပ်မယ်ဆိုတော့ဩစတြေးလျအကူအညီပေးမယ်မဲယုံနေပါညာအကုန်လုံးပေါ်လေရွေးကောက်ပွဲအဆင်ပြေဖို့အတွက်အကူအညီပေးမယ်ဆိုပြီးတော့သူတို့ပြောခဲ့တာကြားခဲ့ရပါတယ်ပေးလဲပေးခဲ့တယ်ထင်ပါတယ်အဲ့ဒီအချိန်မှာနိုင်ငံတကာကြွမ်းကျင်သူတွေကဒီကိစ္စကိုထည့်ပြီးတော့သူတို့အကူအညီမပေးခဲ့ရဘူးလားခင်ဗျအဲ့ဒါလေးအချင်းအချင်းရော
ဟိုကျွန်တော်ရွေးကောက်ပွဲကောင်းချင်နဲ့တိတ်ပြီးတော့ထိတွေ့နေတဲ့အတွက်ကြောင့်မလို့တိတ်တော့မသိဘူးဒါပေမဲ့ဒီကရေ95ရွေးကောက်ပွဲမှာတော့ဒီစရင်းသွင်းတဲ့အခါမှာ software တွေထိခီသွင်းတဲ့အတွက်အကူအညီပေးခဲ့တာတွေရှိပါတယ်software ဘိုင်းပေါ့နော်စရင်းကောက်ယူတဲ့ထိတော့ နိုင်ငံတကာကအကူအညီပေးတာမျိုးရှိခဲ့တယ်လို့ကျွန်တော်တော့မကြားမိဘူးပေါ့နော်ရှိကောင်းရှိခဲ့မယ်ဒါပေမဲ့ကျွန်တော်တော့မသိမကြားမိဘူးအဲ့တော့ budget ဘိုင်းရဟောဘူဝါဒဘိုင်းရဟောကျွန်တော်တို့ရဲ့အုပ်ချုပ်လုပ်ကိုင်ပုံကတော်တော်ကြီးကိုနောက်ကျနေသလားပေါ့နော်ဒါလေးလည်းစဉ်းစားမှုကောင်းတယ်လို့ကျွန်တော်ထင်တယ
်
အဲ့တော့မဲခြင်းလေးတစ်ခုနဲ့ရွေးကောက်ပွဲတစ်ခုလေးကိုပဲမကြည့်ပဲနဲ့ရှင်ရစရာတွေနဲ့ဘူဝါဒသမတ်ဆောင်ရွက်ပုံအဲ့ဒီဘူဝါဒချမှတ်တဲ့အခါမှာဘူဝါဒချမှတ်တာကနိုင်ငံရေးဆရာပုဂ္ဂိုလ်တွေကချမှတ်တယ်နိုင်ငံရေးဆရာတွေပုဂ္ဂိုလ်တွေကလည်းဘူဝါဒကိုစဉ်းစားတဲ့အခါမှာအချက်လက်အခင်းကျင်းတွေကိုချပြီးစဉ်းစားတဲ့အလေးအထအဲ့ဒီလိုချက်လက်အခင်းကျင်းတွေကိုဘျူရိုကရေစီကပြင်ဆင်ပေးရတဲ့အလေးအထနော်ဘျူရိုကရေစီကိုနိုင်တာကိုအဲ့ဒီစနစ်တွေရှိရလားပေါ့
ဟုတ်ကဲ့
ဒါတွေကကျွန်တော်ကြလေဒီဆောင်အမယ်ကိစ္စလေးလို့ကျွန်တော်ထင်တယ်
ဟာကျွန်တော်တခုမေးရုံပဲခင်ဗျအဲ့တော့တင်ရိုစီမားဒီဆိုရှယ်လစ်စီဝိုင်းဘာညာလုပ်ခဲ့တာအဲ့ခေတ်တုန်းကတကယ်တမ်းကမ္ဘာနိုင်ငံတွေမှာကြည့်ရင်ဆိုရှယ်လစ်စီဝိုင်းဆိုပလန်အီကော်နမီမားကတ်ကဘလောက်လိုတယ်ဘလောက်ထုတ်မယ်ဆိုတော့တွက်ချက်တာသူတို့ကက်ပီတလစ်အီကော်နမီလိုဒါဈေးကွက်နဲ့ဝယ်လိုအားနဲ့သူကသူညှိသွားတဲ့သဘောမဟုတ်ဘဲနဲ့အစိုးရကစီမံကိန်းချင်းချပြီးလုပ်ရတယ်လို့ဆိုပါတယ် on paper ကျွန်တော်ဖတ်ပြတာပေါ့လေဆိုတော့မြန်မာနိုင်ငံမှာဒီလိုမျိုးလုံးဝမလုပ်ခက်လေသလားခင်ဗျ
အော်မြန်မာနိုင်ငံမှာလောက်ခဲ့တာကတော့လူထုကြုံတွေ့ရတဲ့ပြဿနာကိုဖြေရှင်းစီမံခန့်ခွဲတာမဟုတ်ဘဲနဲ့အထက်လူကြီးကိုဝန်ထမ်းကစီမံခန့်ခွဲရတဲ့စနစ်ဖြစ်နေတယ်။အခုလည်းအဲ့ဒီနေရာမှာရွေးကောက်တင်နောက်လိုက်တဲ့ခေါင်းဆောင်တွေတက်လာတယ်။ဒါပေမဲ့အဲ့ဒီခေါင်းဆောင်တွေဘလို့ကြိုက်တယ်လဲသူ့အထားပါလေ။သူ့ကိုစီမံခန့်ခွဲဖို့အဓိကဝန်ထမ်းဘဝဆိုတာကဥတီရပါလေ။မဟုတ်လို့ရှိရင်ကျွန်တော်တို့ဝန်ထမ်းတွေပြောစကားကိုဦးကားပြီးပြောရလို့ရှိရင်ညဉ့်ဉင်ခံရမှာကိုဝန်ထမ်းကြောက်ပါတယ
်
ညဉ့်ဉင်ဘာဖြစ်နိုင်တယ်လဲလို့မြည်တဲ့အခါမှာနေတဲ့သူကလုပ်ငန်းအဆင်မပြေတာစပြီးအပြောင်းရွှေ့တွေရာဒူးရပ်ဆိုင်ခံရတာတွေဖြစ်အများကြီးဖြစ်နိုင်တာပေါ့ဆရာဆိုပြီးပြန်ဖြေကြပါတယ်အဲ့ဒီစနစ်ကြီးကိုပြောင်းဖို့လိုတယ်အဲဒါကလည်းသဘာဝကျတယ်ကျွန်တော်တို့ပထမဦးဆုံးရွေးကောက်တင်မြောက်ခံရတဲ့အစိုးရဒါတွေကိုပြောင်းလဲဖို့ဆိုတာထက်လက်ရှိစီနေတဲ့စနစ်နဲ့အသားကြအောင်လက်ရှိဘလူးစနစ်တွေဖြစ်လာဆိုတာကိုသိအောင်အားထုတ်နေရတဲ့အချိန်ဖြစ်တွေ့ကြအောင်ဒါလည်းနားလည်နိုင်ပါတယ်ဒါကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှမဟုတ်ဘူးအခုအာဏာမရခဲ့တဲ့တခြားပါတီတွေတက်လာရင်လည်းနောက်ငါးနှစ်မှဒီလိုပဲသူကနားလည်အောင်ကြိုးစားရအောင်ပါ
ကျွန်တော်ပြပြမိမယ်အဲ့တော့တက်မတော်တပိုင်းစစ်တပိုင်းအစိုးရထွက်သွားတဲ့အခါမှာဌာနဆိုင်ရာတွေမှာအတွင်းဝန် permanent post တွေတက်မတော်ကအရာရှိဆုံးတွေကိုခန့်ထားခဲ့တယ်ဆိုရက်ကကြလည်းအများကြီးကြားပါတယ်ဆိုတော့ဒီကိစ္စကတော့ဘလောက်အရေးကြီးနေတယ်လဲဒီလိုတိကျမှန်ကန်တဲ့စီရင်စရာနဲ့စောစောကဆရာပြောသလိုအထက်ကြိုက်လုပ်ပေးရတဲ့ upward management ကိုအလေးနဲ့ထားနေရတဲ့အဖြစ်မျိုးပဲဆက်လက်ရှိနေတာဟာဒီအတွင်းဝန်တွေခန့်ထားရတဲ့ကိစ္စနဲ့တော့ပတ်သက်မနေဘူးလားဆရာ
တက်မတော်အငိမ့်စားအရာရှိကြီးတွေပေါ့နော်တက်မှုရှိတယ်တက်မှုမရှိတာမဟုတ်ဘူးဘာကြောင့်လဲဘာကိုလုပ်မယ်ဆိုတဲ့အထူးတာဝန်ထိပ်ပြင်းပြင်းပြင်းကျွန်တော်တို့ကပြောနိုင်ရင်ပြနိုင်လို့ရှိရင်သူတို့ဒီဖြစ်အောင်တဲ့ပေါ်နိုင်တဲ့အခြေတွေရှိဒါပေမဲ့အထူးတာဝန်ဆိုတာဘလို့အဖြစ်မျိုးလဲကြီးလူကြုံရတာအဖြစ်ရှင်ဘလို့နီးလန်းနေရှိလဲဆိုရှားပွေပေါ်ထုတ်တဲ့နေရာမှာတော့လေ့ကျင့်ပေးတာသူတို့လည်းမရှိဘူးအရက်ဘက်ပညာရေးမှလည်းအင်မတန်အားနည်
းဆိုတော့ဆရာမျိုးလေးမှသလားဘလောက်လောက်ကြာမယ်ထင်ပါလဲ1 minute
အခုလောလောဆယ်မှာထွေထွေအုပ်ချုပ်ရေးပြုပြင်တောင်းလိုက်မှုအောက်မှာတော့ဘူဝါဒ unit ဆိုတာရှိတယ်ဘူဝါဒဆိုတာကအချက်လက်ဒီပေါ်မှာအခြေပြုပြီးတော့ချရတာဖြစ်တယ်အကုန်လုံးကမိမိသက်ဆိုင်ရာအချက်လက်တွေကိုဘူဝါဒအထောက်ပံ့ပြုအောင်တတိချာချာစုဆောင်းတဲ့စနစ်ကြီးကိုဖော်ဆောင်နိုင်မယ်ဆိုရင်တော့ဖြစ်နိုင်နိုင်မယ်လို့ထင်တယ
်လာမယ့်9နှစ်မှာလား
ခုတည်းကစလို့ရှိရင်ဒီတန်းမှာစလုပ်တယ်လို့သိပေရတာပေါ့
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်လေးစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်ယနေ့ငယ်လေးတွေအိမ်ထဲမှာအနေများလာတဲ့အခါကိုလက်လှုပ်ရှားမှုတွေနဲ့ပါလာပြီးမိုဘိုင်းဖုန်းနဲ့တက်ဘလက်အသုံးပြုမှုတွေများပြားလာတာကိုတွေ့ရပါတယ် screen time တွေများလာပြီးကိုလက်လှုပ်ရှားမှုတွေနဲ့ပါလာတဲ့အခါယနေ့ငယ်လေးတွေရဲ့စိတ်ရှင်လန်မှုနဲ့ဉာဏ်ရည်တိုးတက်ရေးကိုထိခိုက်လာနိုင်တာကြောင့်ယနေ့ပြည်ဝအနေနဲ့မိမိတို့ရဲ့ယနေ့ငယ်လေးတွေကိုကိုလက်လှုပ်ရှားမှုရရှိအောင်ကယူဆိုင်လှူဆောင်ပေးတင်တယ်လို့ကလေးတခုဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဦးရဲမြင့်ကျော်ကအခုလိုပြောပါတယ
်အဲ့ဒါကအရေးကြီးပါတယ်နော်ကစားပေးတာကိုလက်လှုပ်ရှားမှုရှိတာဒီကိုယ်ကာယကျန်းမာရေးရောစိတ်ရှင်လန်းတဲ့ကြွရေးရောဉာဏ်ရည်တိုးတက်ရေးရောအားလုံးတို့အကျိုးရှိပါ
စမတ်ဖုန်းတွေပါဝင် screen bar ရဲ့ပစ္စည်းတွေကိုပေးသုံးသင့်မသုံးသင့်ဆိုတာနဲ့ပတ်သက်ပြီးရင်းနှီးမြှုပ်ရည်ကြမှာသဘောထားအမျိုးမျိုးကွဲလွဲနေကြတာပါရင်းနှီးကလေးတွေကိုအသက်ပနက်နေ့မှာစမတ်ဖုန်းစပြီးပေးသုံးသင့်တယ်ဆိုတာကိုလည်းတိတိကျကျသိကျင်နေကြတာဖြစ်ပါတယ်စမတ်ဖုန်းပါဝင် screen bar ရဲ့ပစ္စည်းတွေကိုရင်းနှီးကလေးတွေအသက်2နှစ်မပြည့်ခင်မှာလုံးဝပေးမသုံးသင့်ပဲအသက်2နှစ်ပြည့်ပြီတဲ့ဆိုရင်တော့မှအကန့်အသတ်နဲ့သာပေးသုံးသင့်တယ်လို့ကလေးထုကုဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဦးကျော်လင်းကပြောပါတယ
်ကျွန်တော်တို့အနေနဲ့တော့ကလေးအသက်2နှစ်အောက်မှာscreen time တွေအားလုံးကိုကျွန်တော်တို့ကန့်သက်ပါတယ်အဲ့တော့ဖြစ်နိုင်ရင်တော့နှစ်နှစ်အောက်မှာเนาะဒီ smartphone မှာမကောက်တော့ game တွေเนาะတခြားဒီ screen bar တွေเนาะပစ္စည်းတွေอ่ะသူတို့ပေးမသုံးတက်ပါဘူးနှစ်နှစ်အထက်မှာတော့အတိုင်းတာတစ်ခုအထိကျွန်တော်တို့ပေးတက်ပါတယ
်စော်ကစားတာဟာရင်းနှီးငယ်လေးတွေရဲ့ကုက္ကရာကျမ်းမာရင်းနဲ့အုံနောက်ဖွံ့ဖြိုးရေးကိုပါအကျိုးရှိစေတယ်လို့ပညာရှင်တွေကသုံးသပ်ကြတာပါရင်းနှီးငယ်လေးတွေရဲ့အချိန်အားလုံးကိုပညာတင်ညာမှုတစ်မျိုးတွေအတွက်မကုံဆုံးစေပဲစော်ကစားဖို့အတွက်ကိုလည်းအချိန်ပေးတင်တယ်လို့ဗမောက်ခဒေါက်တာဦးကျော်လင်းကပြောပါတယ်
တန်စီလွန်ပေးပေါ့နော်လုံးဝထိန်းချုပ်ထားတာမကောင်းတယ်လို့တနေ့လုံးကစားရင်တော့လည်းမကောင်းဘူးပေါ့လေနော်နောက်ကစားတဲ့နေရာမှာလည်းအနေရရှိရင်တော့မကောင်းဘူးပေါ့ဒါမဲ့လည်းကျွန်တော်တို့ကတော့ကလေးငယ်တွေကိုကစားခွင့်နေမှာနော်ဒီအထူးသဖြင့်အနေရကင်းတဲ့ကစားခွင့်နေမှာတတ်မှတ်တဲ့အချိန်အတိုင်းအတာတွေကတော့ပေးပြီးကစားတင်ပါတယ်နော်ကျွန်တော်တို့ဒီမှာရှိတဲ့ကလေးတွေကကြောင်းနေစားနေကျူရှင်နေနဲ့ပဲအချိန်ကုန်နေမဲ့အစားကစားဖို့အချိန်အတိုင်းအတာတစ်ခုအထိပေးဖို့ပေးရပါမယ
်ရင်းနှီးကလေးတွေညာရင်ထက်မြက်စီဖို့အတွက်ညာကောင်းစီတဲ့အစားတောက်တဲ့ဆေးဝါးတွေကိုတိုက်ချွေးကြတာဟာလည်းအလေးချင်တစ်ခုလို့ဖြစ်နေတာပါညာကောင်းစီတဲ့အစားတောက်တဲ့ဆေးဝါးတွေကိုတိုက်ချွေးတဲ့ဟာရင်းနှီးကလေးတွေကိုအမှန်တကယ်ညာရီထက်မြက်စီနိုင်ပါသလားလို့မေးကြည့်တဲ့အခါကလေးတစ်ခုဆရာဝန်ကြီးတွေကအခုလိုပြောကြပါတယ
်ကျွန်တော်တို့အနေနဲ့တော့ညာရီထက်အောင်ဆိုပြီးတေးကြတာတစ်ခုကတော့ညာရီထက်တဲ့ဆေးတော့မရှိဘူးဗျဒါတော့တေးကြတယ်နော်ညာကောင်းစီမရှိဘူးအစားအာဟာရမှာလည်းဒီအာဟာရကညာရီအတွက်ပိုကောင်းတယ်ဆိုတာတော့လည်းပြောလို့မရဘူးပေါ့ဒါပေမဲ့ကလေးတွေအတွက်လိုအပ်တဲ့ဒီကျွန်တော်တို့နော်ကာဘိုဟိုက်ဒရိတ်ဓာတ်ပရိုတင်းဓာတ်နော်နောက်စီဓာတ်နောက်အသီးအနှံနေနော်နောက်ပရိုတင်းနေဗီတာမင်တွေပေါ့နော်ဆိုတော့ဒါတွေကိုပုံမှန်မျှမျှတတစားမယ်ဆိုရင်ဒါအဟာရပိုင်းကနေပြီးတော့ကလေးတယောက်ရဲ့ညံ့ရည်ကိုအထောက်အကူပြုမှာပါဒါပေမဲ့မိဘတွေသိဖို့ကကလေးတယောက်ရဲ့ညံ့ရည်ကိုအထောက်အကူပြုနေတဲ့ဒီနေ့ပြောရင်ညံ့ရည်ကိုထိန်းချုပ်ထားတဲ့တခြားအကြောင်းရင်းတွေလည်းအများကြီးရှိပါတယ်ခင်ဗျ ဆရာအဟာရရွေးချယ်ကြုံရလိုက်လို့ရင်သွေးတွေညာရီထက်သွားတယ်ဆိုတဲ့ကိစ္စကိုယုံကြည်မှရှိပါဘူးနော်ပမာပြီမှာကလေးအုံနှုတ်အောင်ကျော်ယောဂါတွေအများစုဖြစ်ရတဲ့အကြောင်းရင်း၃ခုကိုကာကွယ်ပေးနိုင်မယ်ဆိုရင်ဒါကလေးအုံနှုတ်အောင်ကျော်ယောဂါတွေအတွက်အများကြီးကောင်းပါတယ်နံပါတ်၁ကပါလဲဆိုလို့ရှိရင်ဒီကလေးမွေးတဲ့အချိန်မှာကလေးတွေကိုနော်ဒီတက်ချွန်းတဲ့သူတွေနဲ့ဆေးရုံဆေးခန်းတွေမှာမမွေးဘဲနဲ့အိမ်တွေမှာပဲမတက်ချွန်းနားမလဲတဲ့သူတွေနဲ့မွေးနေတာမျိုးတွေဟာဒါတော်တော်လေးကလေးအုံနှောက်အောင်ကျော်ကိုထိခိုက်တဲ့အပိုင်းတွေဖြစ်ပါတယ်ဒါတစ်ခုသတိထားသင့်ပါနံပါတ်2ကတော့ပိုးမွှားတွေဟာကလေးတွေရဲ့အုံနှောက်ကိုထိခိုက်ပါတယ်ဒါကြောင့်ကလေးတွေဟာနိုင်ငံတော်အစိုးရကအလကားပေးတဲ့ဆေးတွေကိုတကယ့်ကိုတန်ဖိုးရှိရှိတန်ဖိုးထားပြီးတော့ကာကွယ်ဆေးတွေထိုးနှံသင့်ပါတယ်နောက်ဆုံးနံပါတ်3ချက်ကတော့အထူးသဖြင့်ကျွန်တော်ရှေ့မှာပြောသွားသလိုအသက်2နှစ်အောက်ကလေးတွေပေါ့နော်ဆိုတော့အဲ့အသက်2နှစ်အောက်ကလေးတွေမှာမိဘတွေကကလေးတွေအတွက်အများကြီးချိန်ပေးသင့်ပါတယ်သူတို့ရဲ့အဟာရသူတို့ရဲ့ပြုစုပြုထောင်တဲ့အပိုင်းလေးတွေဒါလေးတွေကိုကောင်းကောင်းကြီးစိုက်ပေးမယ်ဆိုရင်ဒီ၃ချက်ဟာကလေးတွေရဲ့အုံနောက်အောင်ကြောပိုင်းကိုအများကြီးကာကွယ်ပေးနိုင်မှာဖြစ်ပါတယ်။
ကျမတန်ဆန်းပြီးညာရီထက်မြက်တဲ့ရင်းသွေးငယ်လေးတွေဖြစ်လာစေဖို့အတွက် screen time တွေကိုလျှော့ချပြီးကိုလက်လှုပ်ရှားမှုရရှိအောင်လုပ်ဆောင်ပေးဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါမြန်မာလိုရေးနေကြတဲ့ blog တွေonline စာမျက်နှာတွေထဲမှာအများသိတဲ့နာတွေအများစိတ်ဝင်စားနိုင်မာတွေကို blogger တွေပြောသမျှဆိုတဲ့အစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်။ဒ တနင်္ဂနွေနေ့ညနေနဲ့အင်္ဂါနေ့မနေ့ထုတ်လွှင့်ချက်တိုင်းမှာနားဆင်နိုင်သလို VOA မြန်မာပိုင်းရဲ့ online စာမျက်နှာပေါ်က blogger ဆိုတဲ့သီးသန့်စာမျက်နှာမှာလည်းထုတ်လွှင့်ခဲ့ပြီးတဲ့အစီအစဉ်တွေကိုပြန်ရှာနားထောင်နိုင်ပါတယ်။ blogger တွေပြောသမျှအစီအစဉ်အတွက်ဝေဖန်အကြံပေးချက်တွေကိုလည်းလက်ခံကြိုဆိုပါရစေရှင်။
ဂုဏ်ကတော့ဗုဒ္ဓဟူးနေ့တိုင်းပတ်စင်တင်ဆက်ပေးနေကြတပတ်တွင်အားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်။ Europa League ဖလား Quarter Final ဖွဲ့တွေကိုဂျန်နီမှာဆင်းလာတဲ့အင်္ဂါနေ့မှာကစားခဲ့ကြပြီးတော့ Barcelona ကြောင့်အရင်လိုအိမ်ကွင်းအဝေးကွင်းမဟုတ်ဘဲတပွဲပဲကစားခဲ့ကြပါတယ်။ Inter Milan နဲ့ Leverkusen ပွဲမှာတော့ Inter Milan က2ဂိုးတကိုးနဲ့နိုင်သွားပါတယ်။Manchester United နဲ့ Copenhagen ပွဲမှာတော့နှစ်သင်းစလုံးဂိုးသင်းမသေးကြတာရဲ့ Copenhagen ဂိုးသမားကောင်းတာရဲ့နောက် Man U ရတဲ့နှစ်ဂိုးကလူချွန်နေတာတွေကြောင့်မိနစ်90မှာတည်ချပြီးတော့အချိန်မိုဆက်ကစားကြတော့မှာ95မိနစ်မှာရတဲ့ penalty နဲ့ Manchester United ကတဂိုးဂိုးမရှိနဲ့နိုင်သွားပါတယ် Man U ရဲ့ penalty ကိုတော့ Fernandes ကသွင်းပေးခဲ့တာပါ Champions League Quarter Final ပွဲတွေကိုတော့ဒီနေ့ August 12ရက်နေ့ကနေ15ရက်နေ့အထိ Portuguese နိုင်ငံ Lisbon မြို့မှာကစားကြမှာပါquarter final မှာတော့နာမည်ကြီးနှစ်သင်းဖြစ်တဲ့ Barcelona နဲ့ Bayern Munich တို့ထိပ်တိုက်တွေ့ကြပြီးတော့ Man City က Lyon, Atletico Madrid က Leipzig နဲ့တွေ့ပြီးဒီနေ့ညမှာတော့ PSG နဲ့ Italy က Atalanta တို့ကစားကြမှာဖြစ်ပါတယ်။အချိန်ထဲမှာပဲ Atletico Madrid အသင်းကကစားသမား၂ယောက် Coronavirus ကူးစက်ခံလိုက်ရပါတယ်။ Tyson Mu Korea နဲ့နောက်တန်းလူဗဂျာကိုလို၂ယောက် Virus ကူးစက်ခံထားပြီးတော့ကျန်တဲ့ကစားသမားတွေကတော့ Virus ပိုမတွေ့ရှိဘူးဆိုပြီးတော့အသင်းကထုတ်ပြန်ပါတယ်။အဲ့ဒီကစားသမား၂ယောက်ဟာ virus ကူးစက်ခံထားပေမဲ့ရောဂါလက္ခဏာတစုံတရာပြသတာမရှိသလိုအခုခါမှာသူတို့ဘာသာသူတို့အိမ်မှာတည်တံ့ခွဲပြီးတော့အသွာလာကန့်သတ်နေတယ်လို့လည်းပြောပါရခင်ဗျာ Italy Serie A champion Juventus အသင်းကတော့သူတို့ရဲ့ကစားသမားဟောင် Andrea Pirlo ကိုနီးပြဖြစ်နေခံလိုက်ပါတယ်Champions League ပြိုင်ပွဲဒုတိယအဆင့်မှာ Lyon ကိုရှုံးပြီးတော့ထွက်လိုက်ရတာကြောင့် Mauricio Sarri ကိုနီးပြဖြစ်ကထုတ်ပြီးနိုင်ပိုင်းတွင်းမှာပဲအဲ့လိုခန့်လိုက်တာဖြစ်ပါတယ်အခုလို PLO ကိုနီးပြခန့်ဖို့ရွေးချယ်လိုက်တာက PLO အနေနဲ့အသင်းကိုနီးပြတယောက်အနေနဲ့အောင်မြင်မှုအသစ်တွေယူနိုင်အောင်လုပ်ပေးနိုင်မယ်လို့ယုံကြည်တာကြောင့်ဖြစ်တယ်ဆိုပြီးတော့ပြောပါတယ် PLO ဟာ Italy ကနာမည်ကြီး Inter Milan, AC Milan, Juventus အသင်းတွေမှာကစားပြီးတော့ Italy နဲ့အတူ2006ကမ္ဘာဖလားကိုဘိုးဆွဲခဲ့တာပါPLO Juventus နီးပြဖြစ်လာတဲ့ပုံမှာလက်ရှိ Inter နီးပြ Conti ကလည်းချိုးဆိုတယ်ဆိုပြီးတော့ပြောလိုက်ပါတယ်ဘောလုံးသမားအပြောင်းအရွှေ့တွေဘက်မှာတော့ Chelsea အသင်းက Brazil တောင်ပံကစားသမား William က Chelsea ကနေထွက်တော့မယ်ဆိုပြီးတော့ချင်ညာလိုက်ပါပြီ Chelsea မှာ9နှစ်ကစားပြီးတဲ့နောက်အသင်းနဲ့နောက်ထပ်စာချုပ်တက်တန်းတိုးဖို့ကိစ္စသဘောမတူဖြစ်ပြီးတဲ့နောက်မှာထွက်ဖို့ဆုံးဖြတ်လိုက်တာဖြစ်တယ်ဆိုပြီးတော့ Twitter ကနေပြောပါတယ်လန်ဒန်ပြိုင်ဘက် Arsenal ကတော့ William ကိုခေါ်ဖို့စိတ်ဝင်စားနေပြီးတော့3နှစ်စာချုပ်ချုပ်မယ်ဆိုပြီးတော့လည်းသတင်းတွေထွက်ပေါ်နေပါတယ်ခင်ဗျာArsenal နဲ့ Man U တိုက်စစ်မှုအောင် Van Persie ဟာသူ့ရဲ့အသင်းဟောင်း Feyenoord အသင်းရဲ့နီးပြဖြစ်လာပါပြီ Van Persie ဟာ 2018-19 မှာ Feyenoord အသင်းမှာတရားသီးပြန်ကစားပြီးတော့ဘောလုံးကစားတာကနေအနားယူခဲ့တာပါ Feyenoord အသင်းရဲ့နီးပြချုပ် Dick Advocaat ကအသင်းရဲ့တိုက်စစ်မှုတွေကိုနီးပြဖြစ်နဲ့ကူညီပေးဖို့အတွက် Van Persie ကိုနီးပြအဖွဲ့ထဲမှာပါဖို့အခုလိုခေါ်လိုက်တာလည်းဖြစ်ပါတယ်အမေရိကန်ကအသက်23နှစ်သာရှိသေးတဲ့ Colin Morikawa ဆိုတဲ့လူငယ်ကောက်တီးကစားသမားလေးကတော့ American PGA ကောက်တီးပြိုင်ပွဲကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒါဟာသူ့အတွက်တော့ဒုတိယမြောက်ဝင်ပြိုင်တဲ့ Major Flag ပြိုင်ပွဲဖြစ်ပြီးတော့ American ပြည်ထောင်စု California ပြည်နယ် San Francisco မြို့မှာကျင်းပခဲ့တဲ့ PGA ကောက်တီးပြိုင်ပွဲမှာ Morikawa ဟာနောက်ဆုံးနှစ်မှာ64ကျက်ရိုက်ပြီးတော့စုစုပေါင်းသတ်မှတ်ရိုက်ချက်ထက်73ကျက်ရှော့ရိုက်ပြီး Paul Casey နဲ့ Dustin Johnson တို့ထက်နှစ်ချက်အသာနဲ့ချန်ပီယံဖြစ်သွားခဲ့တာဖြစ်ပါတယ်။တိုကျိုပင်လယ်ဘက်မှာထားရတဲ့အိုလံပစ်အမှတ်တံဆိပ်ကြီးကိုပြီးခဲ့တဲ့သတင်းဘက်ကဖယ်ရှားလိုက်ပါတယ်။2020တိုကျိုအိုလံပစ်ပြိုင်ပွဲအထိမ်းအမှတ်ဖြစ်နေထားတဲ့ဒီအိုလံပစ်အမှတ်တံဆိပ်ကြီးကိုပြင်ဖို့အတွက်ဆိုပြီးတော့ပြီးခဲ့တဲ့ဇူလိုင်လ6ရက်နေ့ကဖယ်ရှားလိုက်တာပါ။ဒါမဲ့ယာယီဖယ်ရှားလိုက်တာဖြစ်ပြီးတော့လာမယ့်ဒီဇင်ဘာလမှာတော့ပြန်တက်ဆင်သွားမှာဖြစ်တယ်လို့တိုကျိုအိုလံပစ်ပြိုင်ပွဲရဲ့စီမံကိန်းညွှန်ကြားရေးမှူးအဆူရှိယာနာရှိမီဇူကပြောပါတယ်
။ちょっと4ヶ月間展示がまあ ဝယ်စမီချူ
တာချီလာမဲ့လေးလာမှာပြောင်းမထားနိုင်တဲ့အတွက်နည်းနည်းတော့စီမံကောင်းဖြစ်မိပါတယ်။ဒါပေမဲ့ဒီဇင်ဘာလပြန်ထားတဲ့အချိန်မှာတော့အဲဒီအိုလံပစ်အမတ်တစိတ်ကြီးကိုတေချာတန်တန်ရှင်းရှင်းနဲ့ကောင်းတိုင်းပြန်ထားနိုင်အောင်ထိန်းသိမ်းသွားမှာပါ
။ကမ္ဘာတဝန်းဗိုင်းရပ်စ်ကူးစက်မှုတွေကြောင့်2020တိုကျိုအိုလံပစ်ပြိုင်ပွဲကို၈နှစ်ကိုရွှေ့ဆိုင်းဖို့ပြီးခဲ့တဲ့မတ်လကဆုံးဖြတ်ခဲ့တာပါ။ဗိုင်းရပ်စ်ကူးစက်မှုတွေကအခုတစ်ခါပြန်ပြီးတော့မြင့်တက်လာနေတာကြောင့်ပြိုင်ပွဲနဲ့ပတ်သက်ပြီးစိုးရိမ်မှုတွေလည်းရှိနေသေးပါ။ဒါပေမဲ့တိုကျိုအိုလံပစ်ကိုရှင်းနေမှာကျင်းပနိုင်ဖို့ပြိုင်ပွဲစီစဉ်သူတွေအားကစားသမားတွေနဲ့ကမ္ဘာတဝန်းကအားကစားဝါသနာရှင်ပြိသက်တွေကလည်းမျှော်လင့်နေကြပါတယ်ခင်ဗျာ။နှစ်စဉ်လူတောင်းနဲ့ချီဝင်ပြိုင်တဲ့လန်ဒန်မာရသွန်ပြိုင်ပွဲကိုဖျက်သိမ်းလိုက်ပြီလို့ပြိုင်ပွဲတာဝန်ရှိသူတွေကပြောပါတယ်။လန်ဒန်မာရသွန်ကိုပုံမှန်အဖြစ်တော့နှစ်စဉ်ပြိုင်ပွဲဝင်တဲ့သူ4000ခွဲလောက်ပြိုင်လေးရှိတာဖြစ်ပါတယ်။၎င်းတို့ကတော့ပြီးခဲ့တဲ့ဧပြီလမှာကျင်းပဖို့စီစဉ်ထားပေမဲ့ COVID-19 ဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ပြိုင်ပွဲကိုအော်တိုဝါလာထဲကိုရွှေ့ဆိုင်းခဲ့တာပါ။ဒါပေမဲ့လည်းဗိုင်းရပ်စ်အန္တရာယ်ကြောင့်ပုံမှန်အတိုင်းပြိုင်ပွဲဝင်တောင်းတဲ့ချီပြီးဝင်ရောက်ရှင်ပြိုင်ခွင့်ပြုတော့မှာမဟုတ်ပဲကမ္ဘာထိပ်တန်းနာမည်ကြီးကစားသမားတွေအနေငယ်နဲ့ပြိုင်ပွဲကိုဆက်လုပ်သွားမယ်ဆိုပြီးတော့ပြိုင်ပွဲဖြစ်မြောက်ရေးဆိုင်ရာညွှန်ကြားရေးမှူး Hugh Brasher ကပြောပါတယ်
။ I mean today I think is a sad day.but it's also a day of
ဒီနေ့တော့စေမကောင်းစရာနေ့တစ်နေ့ဖြစ်သလိုလူတွေအတွက်လည်းအဖြစ်တစ်ခုတိတိကျကျထွက်လာတဲ့နေ့ပါဒါပေမဲ့တစ်ဖက်မှာလည်းလန်ဒန်မာရသွန်ရဲ့စိတ်ဓာတ်ကိုပြနိုင်တဲ့နေ့တစ်နေ့ဖြစ်မယ်လို့ကျွန်တော်အနေနဲ့မျှော်လင့်ပြီးဒေါအော်တိုဘာသာ၄ရက်နေ့မှာဆက်ပြီးတော့ပြနိုင်ပါလိမ့်မယ်ဒါကြောင့်လန်ဒန်မာရသွန်ပြိုင်ပွဲကိုတော့ Elias Kipchoge Bigley Precious Kipke Manuel Shaw David Weir စားတဲ့ထိတ်တန့်အားကစားသမားတချို့နဲ့ပဲကျင်းပပြီး COVID-19 စီးပင်းနေနဲ့ညီလို့သွားမှာပါ။ကျန်တဲ့ပြိုင်ပွဲဝင်ကိုလှုပ်ထားတဲ့သူ4000ခွဲလောက်ကိုတော့အိမ်ကနေပဲပါဝင်ဆင်နွှဲဖို့ကြိုးစားလုပ်ပါလေ
။လန်ဒန်မာရသွန်မှာတော့မနစ်ကလက်ရှိချန်ပီယံက Elliot Kipchoge ဖြစ်ပြီးတော့သူ့အနေနဲ့လန်ဒန်မာရသွန်ကိုဒီနှစ်မှာ5ချိန်နဲ့အများဆုံးဘိုလ်ဆွဲသူဖြစ်3ချိန်ထပ်တယ်မလားဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်။ဒီတစ်ပတ်အတွက်အားကစားကဏ္ဍကတော့ဒီလောက်ပါပဲ။နောက်သတင်းပတ်ကြမှဆက်ပြီးတော့ကြိုးစားတော့ပေါ့ဗျာ။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါသေးရှင
်။ Orchestra ဆက်နေရဲ့ဗုဒ္ဓဟူးနေ့အတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မောင်ကတလှည့်ပြောပြပါအောင်မယ်။နိုဗ ెంబ ာလကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်လာမဲ့ဂျိုးဘိုင်ဒန်နဲ့ဒုသမ္မတလောင်းအဖြစ်သူရွေးချယ်လိုက်တဲ့အထက်လွှတ်တော်အမတ်ကမလာဟဲရစ်တို့ဟာဒီကနေ့ပထမဆုံးအကြိမ်အတူမဲဆွယ်စည်းရုံးရေးဆင်ကြားဖို့ရှိပါတယ်။ဒယ်လာဝဲပြည်နယ်ဝီလ်မင်တန်မြို့မှာဘိုင်ဒန်နဲ့ဟဲရစ်တို့မိန့်ခွန်းပြောကြားမှာဖြစ်ပြီးနိုင်ငံထဲမှာစိတ်ဓာတ်တွေပြန်လည်မြင့်တင်ရေးနဲ့နိုင်ငံရှေ့ဆက်သွားနိုင်ရေးအတွက်အလို့သမားမိသားစုတွေနဲ့အတူလက်တွဲသွားရေးကိစ္စကိုမိန့်ခွန်းပြောကြားမှာဖြစ်တယ်လို့ဘိုင်ဒန်ဟဲရစ်အောင်နိုင်ရေးတာဝန်ရှိသူတွေကပြောပါတယ်။ကမလာဟဲရစ်ကိုဒုသမ္မတလောင်းအဖြစ်သူနဲ့အတူရွေးကောက်ပွဲဝင်ဖို့ဒုသမ္မတလောင်းဂျိုးဘိုင်ဒန်ကအင်္ဂါနေ့တုန်းကရွေးချယ်ခဲ့တာပါ။COVID-19 ရောဂါကာကွယ်ဆေးထုတ်လုပ်ဖို့စမ်းသပ်နေတဲ့ American ဇီဝနည်းပညာကုမ္ပဏီ Moderna ကဆေးသန်း100ထုတ်လုပ်ပေးဖို့ American ပြည်ထောင်စုအစိုးရနဲ့သဘောတူစာချုပ်ခဲ့တယ်လို့သမ္မတ Donald Trump ကပြောကြားပါရယ်။ American ကူးစက်ရောဂါသုတေသနဌာနနဲ့ Moderna ကုမ္ပဏီတို့ပေါင်းပြီးဖော်ဆထားတဲ့ COVID ရောဂါကာကွယ်ဆေး3မျိုးကိုလူတွေနဲ့စမ်းသပ်နေတာနောက်ဆုံးအဆင့်မှာရောက်နေပါပြီ။ကာကွယ်ဆေးကိုအတည်ပြုတာနဲ့ဆေးသန်း100အမြန်ဆုံးထုတ်လုပ်ပေးဖို့နဲ့နောက်ထပ်သန်း900မကြာခင်ဆက်ပြီးထုတ်လုပ်ပေးဖို့အတွက် American အစိုးရနဲ့ Moderna ကုမ္ပဏီတို့သဘောတူခဲ့တယ်လို့သမ္မတ Trump ကအင်္ဂါနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါရယ်။ ဗြိတိန်နိုင်ငံမှာ COVID-19 ကရောဂါကြောင့်ကန့်သတ်ချက်တွေအတင်းကျပ်ဆုံးချမှတ်ခဲ့တဲ့ဧပြီလကနေဇွန်လအတွင်းမှာစီးပွားရေးဟာ 20.4% နှုန်းဆန်းချိန်တင်အောင်ကျသွားခဲ့ပါတယ်။ဒီကနေ့အစိုးရထုတ်ပြန်တဲ့ကိန်းဂဏန်းတွေအရကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံး17မြောက်နေရာမှာရှိတဲ့ဗြိတိန်နိုင်ငံဟာဒုတိယ3လပတ်မှာလည်းစီးပွားရေးဆက်တိုက်ကျခဲ့တဲ့အတွက်စီးပွားရေးကျဆင်းမှုတွေကိုဝင်ရောက်သွားပြီဖြစ်ပါတယ်။ဗြိတိန်ပြည်သူတွေအနေနဲ့ခက်ခဲတဲ့အခြေအနေတွေကိုဖြတ်သန်းကြရလိမ့်မယ်လို့ဗန်ဒါရေးဝန်ကြီးကပြောကြားခဲ့ပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00ကနေ10:00အထိ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါရဲ့ရှင်။အခုညအတွက် Radio အတန်းနှွင့်မှုကတော့ဒီလောက်ပါပဲ။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကျမဆူမြတ်မောမ
This program has come to you from the Voice of America, Washington.